to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dance 2019ခုနှစ်မေလ2ရက်စာသာပရိနေညဘက်အစီအစဉ်တွေကို American မြောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိ line lumita 2532 52နဲ့ line 190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
ကျွန်တော်လည်းပါဒီညနားဆင်မဲ့သတင်းတွေမှာတော့ဗင်နီဇွဲလားနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမဲ့သူဘယ်သူမှမဆိုဆန့်ကျင်ကြဖို့သမ္မတကဒီနေ့ပဲတိုက်တွန်းပါတယ်။ UN နိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေယာယီဖိရှားထားတာကိုရက်ဆိုင်ပြီးအမေရိကန်ကစီးပွားရေးတံခတ်မှုတွေတိုးမြှင့်သွားဖို့ပြင်ဆင်နေပါတယ်။ဒီလိုထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်မှာဗိုလ်တူးညသကောင်အချိန်ပြစ်ခတ်မှုအတွင်းလူ6ဦးသေဆုံးသွားတဲ့သတင်းပေးပို့ချက်နဲ့အတူချင်းချောက်အကြမ်းဖက်ခံရတဲ့မြန်မာသတင်းသမားတွေအကွာအဝေးပေးမှုရှိနေပြီလားဆိုတော့ဖန်မြန်မာရဲ့အစီရင်ခံစာနဲ့ပတ်သက်လို
့တရင်းသမားတွေကိုအပြင်မှာချင်းချောက်နေတယ်ကျမတို့ကိုပေါ့နော်အကူညီပေးဖို့အကာအကွယ်ပေးဖို့စာရဲတင်နေတယ်လူကိုယ်တိုင်လည်းသွားပြောတာရှိတယ်ဒါပေမဲ့အခုချိန်ထိ
တခါ KNU နဲ့မွန်ပြည်သစ်တို့ကြားနေမြေအငင်းပွားမှုနဲ့ပတ်သက်ပြီးစီးရီးတင်းမာနေကြတဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့သုံးသက်ချက်တိုင်းရင်းသတင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးပါအောင်ခင်ဗျာ
။ဗင်နီဇွဲလားနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမဲ့သူဘယ်သူကမှမဆိုဆန့်ကျင်ကြဘူး။တမန်နီကိုလတ်မာဒူရိုကတိုက်တွန်းလိုက်ပါရဲ့။တကယ်ကောင်းဆောင်ဝိုက်ဝါတို့ကစစ်တပ်ကိုပဲပြောင်းလာအောင်စီယုံပြောဆိုမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာပဲတမန်ကအာနာကိုဆက်လက်ချုပ်ခံထားနိုင်မှုကြိုးပမ်းနေတာပါ။နေ့ရက်ကျလမ်းမမှာဆန္ဒပြအောင်ကြောင်းမှုတွေနဲ့ဂျုံရဲပြေးနောက်ရုံမြင့်တန်ကြားကနေစစ်ကောင်းဆောင်တွေနဲ့အတူပြောကြားတဲ့မိန့်ခွန်းမှာတော့တိုက်ပွဲတစ်ခုနဲ့ရင်ဆိုင်နေရပြီးစစ်တပ်ခိုင်မာမှုရှိကြဖို့တစ္ဆာပေါသူတွေအာနာသိမ်းဖို့ကြိုးပမ်းသူတွေကိုရင်ဆိုင်တိုက်ပွဲဝင်ဖို့တမန်ကတိုက်တွန်းနေတာဖြစ်ပါတယ်။ကာကတ်စမီရောကလမ်းနေပေါ်မှာနေ့ရက်ကျဆန္ဒပြပွဲတွေတွင်မှာတော့အတိုက်ခံခေါင်းဆောင်ကိုထောက်ခံသူတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကရုံရင်းဆက်ကတ်တွေလည်းဖြစ်ပွားခဲ့ပါတယ်။တန်းကြီးမှာငွေချေးဖောင်းပွားမှုတွေအစမတန်ကြီးထွားနေတာအစားအသောက်လောင်းစားစေဝါနဲ့သက်စင်မီပြက်လက်မှုတွေကြောင့်တန်းနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေလည်းတန်းပြီကထွက်ပြေးနေကြတာပါ။တိုက်ခံတွေထိန်းချုပ်ထားတဲ့လွတ်တော်ရဲ့အုတ်ထကွာတို့ကတော့ပြည်ထောင်နဲ့ဒီစင်မာလာတဲ့ယူကော့ပွဲမှာမတမာမှုတွေရှိတဲ့အတွက်သမ္မတမာဒူရိုဟာတရားမဝင်ဘူးဆိုပြီးခြေရန်ဥပဒေပြဋ္ဌာန်းချက်အရယာယီသမ္မတဖြစ်နေကြီးညာထားတာဖြစ်ပါတယ်
2016အမေရိကန်ရွေးကောက်ပွဲမှာဝင်နှောက်ယှက်ခဲ့တဲ့ရုရှားနဲ့ထရမ့် CEO ရဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအစီရင်ခံစာနဲ့ပတ်သက်တဲ့အောက်လွှတ်တော်ကြားနာပွဲကိုရှေ့နေကျဝီလျံဘာတက်ရောက်လာခြင်းမရှိပါဘူး။ဒီကနေ့ပြုလုပ်တဲ့အောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာရှေ့နေကျဘာလာရောက်ထွက်ဆိုဖို့အရင်ကစီစဉ်ထားပေမဲ့ဗုဒ္ဓဟူးနေ့ညကမှမလာဖြစ်တော့ဘူးလို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာကော်မတီဝင်40ယောက်စီကတယောက်ကို5မိနစ်စီမေးခွန်းမေးခွန်းပေးပြီးရင်ကော်မတီရဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရှေ့နေတွေကိုတစ်ဖက်မိနစ်30စီမေးခွန်းမေးခွန်းပေးဖို့အတွက်ကော်မတီဥက္ကဋ္ဌဂျယ်ရယ်နက်လာကစီစဉ်ထားတာပါရှေ့နေကျုပ်ဘာကကော်မတီဝင်တွေရဲ့အမေးကိုဖြေဆိုဖို့သဘောတူပေမဲ့ရှေ့နေတွေရဲ့မေးခွန်းတွေကိုဖြေဆိုဖို့ညှဉ်းဆန်ပြီးတော့ကြားနာပွဲကိုမလာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါဟာလွှတ်တော်ကိုပထမမြင့်မြင့်လုပ်တဲ့လုပ်ရလို့ကော်မတီဥက္ကဋ္ဌနက်လာကပြောပါတယ်ကော်မတီအမှုရမ်းတွေကိုမေးခွန်းမေးခွန်းပေးတာမသင့်တော်ဘူးလို့တရားရေးဌာနကပြောပါတယ်အထက်လွှတ်တော်တရားရေးကော်မတီမှာဗုဒ္ဓဟူးနေ့တုန်းကကြားနာပွဲအတွင်းမှာတော့အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့အစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ရှေ့နေကျဘားကဖြေဆိုခဲ့ပါတယ်။ဒမရာထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စမှာအထူးစုံစမ်းရေးမှူးကအစီရင်ခံစာထဲမှာအပြစ်ကင်းမကင်းကောက်ချက်ချမှတ်ထားပေမဲ့ထရမ့်အပေါ်ယာစွေးမှုနဲ့တရားစွဲနိုင်လောက်အောင်ပြစ်မှုမမြောက်တဲ့အတွက်အပြစ်ကင်းတယ်လို့သူကဆုံးဖြတ်ခဲ့တဲ့အကြောင်းကိုရှေ့နေကျကထွက်ဆိုသွားပါတယ
်။ UN နိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေယာယီဖိရှားထားတာကိုရက်ဆိုင်ပြီးအမေရိကန်ကစီးပွားရေးတံခတ်မှုတွေတိုးမြင့်သွားဖို့ပြင်ဆင်နေပါတယ်။ UN နိုင်ငံကရေနံတွေကိုအဓိကဝယ်ယူနေကြတဲ့နိုင်ငံ၈နိုင်ငံကိုယာယီခွင့်ပြုထားတဲ့အစီအစဉ်ကိုလည်းအမေရိကန်ကအဆုံးသတ်တော့မှာပါ။အမေရိကန်နိုင်ငံချိုင်းဝင်ကြီးမက်ပွန်ပီယိုကတော့ UN ဆွေးနွေးပွဲအပြည့်အစုံပြားပြေးသွားမယ်ကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံချိုင်းဌာနကလည်း UN နိုင်ငံကနေပြပကိုရေနံတွေလုံးဝမတင်ပို့နိုင်ဖို့နိုင်ငံတကာကအကြမ်းဖက်ဝါရီတွေနဲ့ပြစ်ခတ်တွေမှာထောက်ပံ့ကူညီနေတာတွေမလုပ်နိုင်အောင်ဗန္ဒရီးအရာဖြတ်တောက်သွားဖို့တမတ်တော်နဲ့ transfer ကကတိပေးထားတဲ့အတိုင်းအကောင့်ထဲပို့လိုက်တဲ့အစီအစဉ်ဖြစ်ကြောင်းပြောဆိုခဲ့တာပါတမတ် transfer ကတော့ UN ရဲ့ nuclear အစီအစဉ်တွေကိုဖြတ်သိမ်းပြီးအပြန်အလှန်တွေနဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေရှင်းပေါ်ပေးမယ်နိုင်ငံတကာသဘောတူညီချက်ကနေလည်းနှုတ်ထွက်ထားပါတယ် UN ရေနံဝန်ကြီးဘိုင်ဂျန်စကနာကတော့ UN ရဲ့ရေနံတွေကိုပြပတ်ကိုလုံးဝမတင်ပို့နိုင်တဲ့အထိအမေရိကန်ကလုံးနိုင်စွမ်းမရှိတဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်
American ကဝေးထဏကွန်ပျူတာတွေကအချက်တွေကိုခိုးယူဖို့ပူးပေါင်းကြံစည်မှုနဲ့ American ကတရားစွဲထားတဲ့ WikiLeaks website တည်ထောင်သူ Julian Assange ကသူ့ကို American ပြည်ထောင်စုနဲ့လွှဲပေးမှာကိုကန့်ကွက်တယ်လို့ပြောကြားလိုက်ပါတယ်။ British နိုင်ငံလန်ဒန်မြို့တရားရုံးတစ်ခုမှာဒီကနေ့လုပ်တဲ့ကြားနာပွဲမှာအကျဉ်းထောင်ကနေဗီဒီယိုပေါ်ကနေတဆင့် Julian Assange ကပြောခဲ့တာမှာစုပေါင်းများစွာရထားတဲ့လူပေါင်းများစွာကိုအကာအကွယ်ပေးခဲ့တဲ့သတင်းတောက်အလုပ်လုပ်တာကြောင့်တရားခဏ်လွှဲပြောင်းတာမျိုးသူအဖြစ်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။2010မတ်လတုန်းကအဲ့ဒီအချိန်တုန်းကအမေရိကန်စစ်ထောက်လေးဆိုင်ရာသုံးသက်သူ Chelsea Manning နဲ့ပေါင်းပြီးတော့ Pentagon စစ်ဌာနချုပ်ကကွန်ပျူတာတွေထဲကိုခိုးဝင်အချက်လက်တွေခိုးယူမှုနဲ့တရားစီရင်နိုင်ဖို့အတွက် Assange ကိုအမေရိကန်အစိုးရကလိုလားနေပါတယ်။အမေရိကန်အစိုးရကွန်ပျူတာတွေထဲကခိုးယူခဲ့တယ်လို့ဆိုတဲ့အချက်တွေထဲမှာအီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတို့ကစစ်ပွဲတွေနဲ့ပတ်သက်တဲ့အစီရင်ခံစာထောင်တဲ့ချီအမေရိကန်နိုင်ငံသားကြီးဌာနကပေးပို့တဲ့အီးမေးလ်ထောင်တဲ့ချီအပြင်ဂွမ်တနာမိုအကျဉ်းသားတွေနဲ့ပတ်သက်တဲ့သုံးသက်ချက်ရတဲ့ချီပါဝင်တယ်လို့အမေရိကန်အစိုးရကိုယ်စားလှယ်ကဒီနေ့တရားရုံးမှာတင်ပြခဲ့ပါတယ်။တကယ်လို့အဆန်းမှာအပြစ်ရှိတယ်လို့တွေးရှိရင်ထောင်နဲ့၅နှစ်အထိကြာခံရနိုင်ပါတယ်။ဒါပေမဲ့သူ့အပေါ်ဒီထက်ကြီးလေးတဲ့နောက်ထပ်ပြစ်မှုတွေနဲ့တရားစွဲမှာကိုအဆန်းကစိုးရိမ်နေတာဖြစ်ပါတယ်။လန်ဒန်မြို့ကအီကွေဒေါ်တန်ယုံမှခေါ်လုံနေတဲ့ဂျူလီယာအဆန်းကိုဗြိတိန်ရဲတွေကဧပြီလမှာအတင်းဆွဲထုတ်ခဲ့ပြီးတဲ့နောက်တရားရုံးကအာမခံချိုးဖောက်မှုနဲ့သတင်းပတ်50ထောင်ချခဲ့ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာတိုင်းဒိုမီတာ190 kHz 1505တို့ပြောထုတ်နေပေးပါတယ်ရှင
်ဒီမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရလင်္ကာနိုင်ငံမှာလူပေါင်း150ရောက်တိစုံခဲ့ရတဲ့ခရီးရန်ဖျားကြောင်းနေတဲ့ဟိုတယ်တွေမှာတက်ခတ်မှုတွေကြုံခဲ့ရပြီးတော့လူကြုံရေးအတွက်စိုးရိမ်စရာအကြောင်းတွေရှိနေတယ်ဆိုပြီးကက်သလစ်ခရီးရန်ခေါင်းဆောင်တွေကလင်းလုံနေတဲ့ဘာသာရေးခန္ဓာတွေကိုနောက်ထပ်သတင်းတစ်ပတ်ရန်နာလိုက်ပါတယ်။ထပ်မံရရှိတဲ့သတင်းတွေအရမူလကတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဘာသာရေးခန္ဓာတွေကိုပြန်ဆက်နိုင်အောင်မဟုတ်သေးတဲ့အကြောင်းကိုလံဘုံမြို့တော်ကကက်သလစ်ခရီးရန်တင်းတော်ရဲ့ဒီနေ့ထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါ။ပြည်ရဲ့သတင်းပတ်ထည်ရဟမတ်မက်ကွန်ရက်ရဲ့တည်ထောင်အောင်မေပေါ်ခန်းနာလို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးပါရယ်တိလင်္ကာနိုင်ငံအာဏာပိုင်ကတော့ပြည်ရဲ့ April 27ရက်နေ့တနင်္ဂနွေနေ့ Easter ပွဲတော်မှာကြုံရတဲ့အကြမ်းဖက်တိုက်ခိုက်မှုဟာ IS Islamic စစ်သွေးကြွတွေကိုတစ္ဆာခံကြောင်းကြေညာထားတဲ့ဒေသခံစစ်သွေးကြွအုပ်စု National Tawhid Jamaat ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားကြပါရယ်
အင်အားပြင်းဆိုင်ကလုန်းမုန်တိုင်းလမ်းတင်နေတဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကမ်းရိုးတန်းကလူပေါင်းသက်သန်းနီးပါးကိုအိန္ဒိယအနာပိုင်တွေဘေးကင်းရာကိုရွှေ့ပြောင်းပေးနေပါတယ်။ဘင်္ဂလားပင်လယ်ော်ဘက်မှာတိုက်ခတ်နေတဲ့ဆန်နီလိုနာမည်ရတဲ့ဆိုင်ကလုန်းမုန်တိုင်းဟာတောက်ကြနေနေ့လယ်ပိုင်းကျရင်လေတိုက်နှုန်းတစ်နာရီကို128မိုင်နီးပါးနဲ့အိန္ဒိယနိုင်ငံကအော်ရတပြည်နယ်ကိုဝင်ရောက်တိုက်ခတ်မယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အရှေ့ဘက်ကမ်းရိုးတန်းကအဓိကစိတ်ကမ်းကြီးနှစ်ခုကိုတာဝန်ရှိသူတွေကပိတ်ထားလိုက်တယ်လို့မြေနှိမ်ပိုင်းမှာနေထိုင်နေကြသူတွေဘေးကင်းရာရွှေ့ပြောင်းနိုင်ဖို့အတွက်ထောင်ထဲချီတဲ့ကယ်ဆယ်ရေးတွေကလည်းကူညီပေးခဲ့ကြပါတယ်။ဒီနေ့တွေကကမ်းရိုးတန်းဒေသဘက်မှာနေထိုင်သူ8,000လောက်ကိုဒီကနေ့ရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်တယ်လို့ပြည်내အာဏာပိုင်တွေကအစိုးရကပြောကြားခဲ့ပါတယ်။ပင်လယ်ထဲရောက်နေကြတဲ့တငါတွေကိုကမ်းပြန်လာဖို့ဆော်ဩထားတယ်လို့ဩရတပြည်နယ်နဲ့ကဲ့ရဲ့အနောက်ဘန်ကောက်ပြည်နယ်ထဲမှာရှိနေတဲ့ကမ္ဘာလှည့်ခီးတွေတွေကိုလည်းအပန်းဖြေကမ်းခြေတွေကနေထွက်သွားကြဖို့တိုက်တွန်းထားပါတယ်။ဖန်နီလီမုန်တိုင်းကြောင့်ဒီလျှက်စစ်တပ်အားပြတ်တောက်မှုတွေမိရထားနဲ့ကားသွားလာတွေထိခိုက်နိုင်တယ်လို့လည်းကြိုတင်သတိပေးထားပါတယ်။တောက်ကြနေမှာဝင်ရောက်တိုက်ခတ်မဲ့ဖန်နီဆိုင်ကလုန်းဟာဆယ်နှစ်အတွင်းအဆိုးဆုံးမုန်တိုင်းဖြစ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
ဒီလိုဆိုအာနာဘိုင်းရဲ့စောင့်ကြည့်ထောက်လန်းတဲ့ကွန်ပျူတာ app ကိုအသုံးပြုပြီးနိုင်ငံနောက်မြောက်ဖက်ရှင်ချင်းဒေသကမူဆင်တွေကိုစောင့်ကြည့်မှတ်တမ်းတင်တာစုံစမ်းစစ်ဆေးတာဖမ်းဆီးထိန်းသိမ်းတာတွေရှိနေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါရယ်သူတို့စုမျိုးစားအရင်အမြင်ဘာသာရေးနဲ့နိုင်ငံရေးယုံကြည်မှုစရဲ့အခြေလက်တွေကိုလက်ကင်ဖုန်း mobile app အသုံးပြုပြီးရှင်ချင်းဒေသကတာမန်လူတွေကြားစုဆောင်းနေတဲ့အကြောင်းနယူးယောက်ကခြေဆိုင်လူ့ခွင့်ရေးအဖွဲ့ကဒီနေ့ပဲပြောဆိုလိုက်တာပါဖုန်းတွေ၊ရင်တွေ၊မှတ်ပုံတွေနဲ့ကနေလှုပ်ရှားမှုတွေကိုခြေအခံစောင့်ကြည့်နေပြီးအိမ်နားနေချင်းတွေနဲ့လူမှုရေးရာအဆက်ဆက်မလုပ်တာလက်စင်မျိုးကိုတာမန်ထက်ပို့ပြီးသုံးဆွဲတာမျိုးတွေကိုတန်တရားဖြစ်စရာအပြုအမူဖြစ်မှတ်သားထားတယ်လို့လည်းဆိုပါတယ်။ရှင်ချန်းဒေသကရေးတပ်ဖွဲ့ဟာဥပဒေနဲ့ညီနေထိုင်နေကြသူတွေပေါ်ဥပဒေမဲ့တရင်ချက်လက်တွေစုဆောင်းရယူနေတယ်လို့လည်း HRB တပ်ကြီးရဲ့တရုတ်နိုင်ငံဆိုင်ရာအကြီးအကဲသုတေသီမာယာဝမ်ကပြောဆိုခဲ့ပါတယ်။မွန်စင်အများစုရှိရာရှင်ချန်းဒေသမှာဝိဝါလူမျိုးတွေနဲ့တခြားတိုင်းရင်းသား73နားလ ောက်နေထိုင်နေကြတာပါဒီထဲကဒေသခံတန်းလောက်ကိုတရားစုရကပညာရေးစခန်းတွေမှာပို့ဆောင်ထားတဲ့ပေါ်အစုလိုက်ပြုံလိုက်ဖန်စီထင်းထင်းနဲ့လွတ်ရဲ့ဖြစ်နေလဲလူခွေလူရှားသူတွေကဝေဖန်နေကြတာဖြစ်ပါတယ်
တရုတ်နည်းပညာဆက်သွယ်ရေးဟွာဝေကုမ္ပဏီနဲ့ပတ်သက်တဲ့တကပိတ်ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ချက်တွေပေါက်ကြားခဲ့မှုနဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးကိုယာတုကနေ�ဖယ်ရှားလိုက်ပါတယ်ဗြိတိန်နိုင်ငံမှာမြန်နှုံးမြင့် 5G internet ကိုရက်တင်ဖြတ်တဲ့အခါမှာဟွာဝေထုတ်ဆက်သွယ်ရေးပစ္စည်းတချို့သုံးဖို့အတွက်အမျိုးသားလုံခြုံရေးကောင်စီစီဝေးပွဲမှာဆုံးဖြတ်ခဲ့တဲ့ဆိုတဲ့သတင်းကို Daily Telegraph သတင်းစာကြီးမှာပြီးခဲ့တဲ့လကဖော်ပြခဲ့ပြီးတဲ့နောက်ဒီသတင်းဘယ်ကပေါက်ကြားသလဲဆိုတာမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်စုံစမ်းစစ်ဆေးမှုလုပ်ခဲ့တာမှာကာကွယ်ရေးဝန်ကြီး Gavin Williamson ကနေသတင်းပေါက်ကြားရဲဆိုတဲ့အထောက်အထားတွေတွေ့ရတာကြောင့်သူ့ကိုယာလူကနေဖယ်ရှားခဲ့တယ်လို့ဝန်ကြီးချုပ်မေရဲ့အသိပေးစာထဲမှာရေးထားပါတယ်။ကာကွယ်ရေးဝန်ကြီး Williamson ကတော့သူ့စီကပေါက်ကြားတာမဟုတ်ဘူးလို့အခိုင်အမာညှင်းဆန်နေပါတယ်။သူ့ကိုယာလူကနေမဖြုတ်ခင်မှာကိုယ်တော်နဲ့ကိုနှုတ်ထွက်ဖို့ဝန်ကြီးချုပ်ကအခွင့်အရေးပေးခဲ့ပေမဲ့နှုတ်ထွက်လိုက်ရင်သူ့အမားလှုပ်တယ်ဆိုတာဝန်ခံရရောက်တာမို့နှုတ်ထွက်ဖို့ညှင်းဆန်ခဲ့တယ်လို့လည်း Williamson ကပြောပါတယ်အမျိုးသားလုံခြုံရေးကောင်စီစီဝေးပွဲတစ်ခုအတွင်းမှာဝင်ကြီးတချို့ရဲ့စိုးရိမ်ကန့်ကွက်မှုတွေကြားက 5G ကွန်ရက်ဖြန့်ရင်တိတ်ပြီးတော့အရေးမကြီးတဲ့နေရာတွေမှာဟွာဝေကိရိယာတွေသုံးဖို့ဝင်ကြီးချုပ်ကဆုံးဖြတ်ခဲ့တဲ့ဆိုတဲ့သတင်းထွက်လာခဲ့တာပါဝင်ကြီးချုပ်ယုံဘက်ကတော့ 5G ကွန်ရက်နဲ့ပတ်သက်လို့အပြစ်သက်ဆုံးဖြတ်ချက်မချရသေးဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင
်ထိတ်တရောင်းနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်ရေသိတောင်မြို့နယ်ကြောက်တန်းရွာမှာဗုဒ္ဓနေညတကောင်ကျော်အချိန်ကပြစ်ခတ်မှုဖြစ်ခဲ့ပြီးလူ6ဦးသေဆုံး10ဦးဒဏ်ရာရပါတယ်ဒီလူတွေဟာအေရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကစစ်ဆင်းနေတာဖြစ်ပါတယ်လူအုပ်နဲ့လာပြီးလက်နက်လူရဲတိုက်ခိုက်တဲ့အခြေအနေတွေကြောင့်ပြစ်ခတ်နှင်းနှင်းရတာဖြစ်ရပြီးအဲ့ဒီအတွင်းမှာသေဆုံးရတာဖြစ်တယ်လို့မြန်မာစစ်တပ်ကပြောပါတယ်ဒေသခံတွေဘက်ကတော့ရွာသားတွေကိုစစ်ဆင်းရင်ပြစ်ခတ်တာမျိုးဖြစ်နိုင်ကြောင်းပြောပါတယ်ဒီအကြောင်းကိုတော့နိုင်ကိုအင်ကရှင်းပြမှာပါ
ရခိုင်လက်နက်ကင်အေအေဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးတန်တရာနဲ့အရသား300နီးပါးကိုစုပြီးထိန်းသိမ်းထားတဲ့ကြောက်တန်းရွာစာရင်ကျောင်းတစ်ခုထဲမှာဒီကနေ့မနေ့အစောပိုင်းတနအီကျော်ကပြစ်ခတ်မှုတွေဖြစ်ခဲ့တာပါတပ်မတော်သတင်းထုတ်ပြန်ရေးအဖွဲ့တွဲဘက်တွင်းမှုဘူမှုရုပ်စော်မင်းထွန်းကတော့ထိန်းသိမ်းခံထားရတဲ့လူအုပ်ကနေလက်နက်လုပြီးတိုက်ခိုက်ဖို့ကြိုးစားတာကြောင့်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်နေနေရင်အခုလိုထိခိုက်တန်ရာရတာဖြစ်ခဲ့တာလို့ VUA ကပြောပါတယ
်။နောက်မှဆင်းတော့မပါတဲ့အပြင်ကပဲ185ရောက်မှုကြအဲ့ဒီအဆက်တွေကိုတောက်တန်းကြီးရွာရဲ့အာဒင်ကျောင်းထဲမှာခက်ခဆုံးတင်ထားတယ်ဒီလိုစစ်ဆေးမှုတွေကြောင့်ဒီနေ့မနေ့ငါးရီမှာတော့အဲ့ဒီအာဒင်ကျောင်းကြီးကနေလို့ကျွန်တော်တို့လူကြီးလူငယ်နဲ့ဖွဲ့ပြလာတာကျွန်တော်တို့ကောင်းကောင်းလုပ်တဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာဖွဲ့တွေရဲ့သမ္မတအဖွဲ့ရဲ့ဝန်တိုက်ခိုက်လို့တာပါအဲ့ဒါလို့ပဲဒီမှာကျွန်တော်တို့ကပထမဆုံးတော့ office တတိယလုပ်တယ်ပြီးရင်အနောက်ဘောပေါင်းကြီး6လပြစ်ခတ်တာလုပ်တယ်။ကျွန်တော်ကြီးကပုံနဲ့လက်လက်ပြီးမဲ့အနေထားပြီးဖြစ်လာတယ်။အဲ့ဒါကြောင့်တော့ကျွန်တော်ပြန်လည်းပြစ်ခတ်လိုက်ရတယ်။ခုတော့စင်ကြီးရတာ6ရောက်ပြီလေ6ရောက်တာရတယ်။4ရောက်တော့ဆက်ပြီးလွတ်မြောက်သွားတယ်
။တန်ရာရရှိတဲ့သူ10ဦးကတော့နေ့လယ်ပိုင်းမှာနိုင်ငံတကာချက်ချင်းဒီအဖွဲ့အကူအညီနဲ့စစ်တွေဆေးရုံကိုပို့ဆောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တည်ဆုံးခဲ့သူရုပ်အလောင်းတွေကိုကျောင်းရှိမှာပုံထားတယ်လို့ကြောက်တန်းတေရခန်လူက VUE ကိုပြောပါတယ်ပြစ်ကတ်မှုတွေဖြစ်ပြီးချင်းအစောပိုင်းမှာတန်ရာရရှိသူတွေကိုလည်းထုတ်မပေးခဲ့ဘူးလို့လည်းပြောပါတယ်
ဒီကနေ့ဒီအလောင်းတွေအဲဒီကျောင်းရှိမှာပုံထားတယ်တန်ရာရတဲ့သူတွေစိတ်နဲ့မကြိုးရတဲ့ဘူးတစ်ခါပြန်မမဝင်ရဒီတစုတွေမဝင်ရလို့ဖြစ်နေဘလို့ကြောက်ပြခြင်းနဲ့တက်တယ်ဆိုတော့ရခိုင်တွေကအကုန်လုံးသူတို့မကြည့်နဲ့လို့တက်တယ်လို့ပြောရတယ်ဘာဒီမှာမရှိတဲ့လူတွေအဲ့ဒီလူတွေကအေးမတရားမမပါရရတဲ့အဲ့ဒါအဲ့ဒီကဟာဒီဘယ်ဒီမှာလဲမရှိဘူးညမှာ
တန်ရာရရှိထားတဲ့သူတွေဆွေးယုံပို့ဖို့အတွက်ရွာလူကြီးတွေနဲ့တန်းနဲ့ညှိနှိုင်းတာတွေလုပ်ခဲ့ရတယ်လို့ဒီထိတ်တောင်မဲဆန္ဒနဲ့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကပြောပါတယ
်မနေ့ပိုင်းမှာကြာတော့ဥက္ကကလူကြီးတွေရွာလူကြီးတွေခေါ်တော့တွားကြည့်တယ်အဲ့ဒီမှာ6ရောက်ပြီတယ်ရှင်ရောတရားရတယ်ဟိုအမ်ဘူလန်ကားကိုဒီတော့မျိုးကခေါ်တော့မရသေးဘူးကားကအဲ့ဒီပေါ်မှာရှိနေဒါပေမဲ့ကားနဲ့ဒီလိုဆီဘူဘူအတွက်ကားဒရိုက်ဘာတွေကအကုန်လုံးဒီဖန်ထားတဲ့ထိမပါနေသေးအဲ့ဒီလူတွေထုံလို့မပေးဘူ
းနောက်ပိုင်းမှာတော့တန်ရာရတူတွေကိုစေတီပြင်းကြေးရွာကိုတည်ဆောင်ခွေရပြီးအဲ့ဒီကနေနိုင်ငံတကာချက်ချင်းဒီအဖွဲ့အကူအညီနဲ့စစ်တွေဆေးရုံကိုပို့ဆောင်ခဲ့ရပါတယ်ပြီးကြတဲ့ဧပြီလ30ရက်နေ့ကမြန်မာတပ်မတော်ကနေကြောက်တန်းကြေးရွာကိုဝိုင်းပပိတ်ဆို့ပြီးရွာသား290ခန့်ကိုစာတင်ကြောင်းဝင်းနဲ့ထိန်းသိမ်းထားပြီးတော့ရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆံမှုရှိမရှိနှစ်ရက်ကြာစီစစ်နေတာပါ တိရခန်တွေကတော့တာဟာအယတားတွေဖြစ်တယ်လို့ပြောနေပေမဲ့တပတ်ကတော့ဒီလူတွေဟာအေးအေးနဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့ဆက်စည်းနေပါတယ်။ယွာနီနာတိုက်ခိုက်မှုတွေကြောင့်အယတားလားအေးအေးဖွဲ့လားဆိုတာခွဲခြားဖို့ခက်ခဲနေတယ်လို့သမတော်သတင်းထုတ်ပြန်ရေးဖွဲ့ကဗိုလ်မှူးချုပ်စိုးမင်းထွန်းကပြောပါတယ်။အယ
တားပေါ်ပြစ်မှတ်ထားတိုက်ခိုက်ကြတော့မရှိပါဘူးလား။ကျွန်တော်တို့ကအေးအေးကိုတတ်ဆက်တာဖြစ်တယ်။ခုဖြစ်ပေါ်တဲ့စီစဉ်ရတဲ့ကောင်းကင်ဘုရားများနေတဲ့ကဘာတွေဝင်ရောက်လာတဲ့အခါမှာအယတားတွေနဲ့ဝင်ရောက်လာတယ်ခွဲခြားဖို့တော့ခက်ခဲတယ်။အရင်ကကျွာနာလေးရနဲ့မိုင်းဆက်တက်ခြိုက်တာလေးကျွာလေးရနဲ့ပြစ်ခတ်တာလေးဆိုရှိအဲ့ဒါတော့မတော်မဆောင်ပါဘူးလို့ပြန်လည်ပြောကြပြစ်ခတ်တာမျိုးရှိတယ်
ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများပြားနေပါတယ်ပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကအေအေနဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတဲ့မြောက်ဦးမြို့နယ်လက်ကရွာသား28ဦးနဲ့က3ဦးသေဆုံးသွားခဲ့တယ်လို့မြောက်ဦးမြို့နယ်မှာပြစ်ခတ်မှုတွေကြောင့်တကြံကြနေမနဲ့မှာဘောင်းတို့ကျေးရွာသား2ဦးသေဆုံးပြီး2ဦးတန်ရာရရှိခဲ့ပါတယ်ဧပြီလ3ရက်နေ့မှာလည်းဘူရီတောင်မြို့နယ်စိုင်းနင်တောင်တန်းဤတစ်ဝိုက်မှာအစိုးရတပ်ကနေလေကြောင်းကနေပြစ်ခတ်တာကြောင့်ကျော်သား9ဦးထက်မနည်းသေဆုံးပြီး73ဦးတန်ရာရရှိခဲ့ပါတယ်။မလ23ရက်နေ့မှာလည်းဘူရီတောင်မြို့နယ်စီတောင်ရွာတွင်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ကျော်သား9ဦးသေဆုံးပြီးအများပြားတန်ရာရရှိခဲ့ပါတယ်။ဒီလိုပြစ်ခတ်မှုဟာအေအေနဲ့တိုက်ပွဲဖြစ်တာကြောင့်လို့တပ်မတော်ဘက်ကပြောဆိုနေတယ်လို့ဒေသခံရွာသားတွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲတပ်မတော်ဘက်ကတစ်ဖက်တပ်ပြစ်ခတ်တယ်ဆိုပြီးစွပ်စွဲမှုတွေလည်းရှိနေပါတယ်ခင်ဗျာ။
သောတာရှင်များရှင်တမရောကစစ်တိုင်းငါကူမှာတစ်ဖက်တအဖြစ်ခတ်ရက်စဲထားတာကိုနောက်ထပ်နှစ်လသဇန်တိုးဖို့ကြီးညာလိုက်ပါတယ်လေးလကြာအဖြစ်ခတ်ရက်စဲထားချိန်မှာရင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့တယ်လို့နောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်သက်တမ်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံထုတ်ပြန်ချက်ကဖော်ပြပါတယ်ပြီးခဲ့တဲ့လေးလကြာအဖြစ်ရက်ချိန်မှာရင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲနောက်ထပ်နလတာတက်တန်းကနေဘာရီများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923983555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဒီ OA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင်
။စနေညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့သတင်းလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာအကြောင်းကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံတွင်သတင်းသမားတွေသတင်းယူရာမှာချင်းချောက်ခံရတာတွေကိုတိလက်ရောက်အကြမ်းဖက်ခံရတာတွေရှိနေပြီးဒီအတွက်သတင်းသမားတွေကိုလုံလောက်တဲ့အကာအကွယ်ပေးမှုမရှိဘူးလို့တန်မြန်မာအဖွဲ့ရဲ့အစီရင်ခံစာမှာထောက်ပြပါတယ်။ဒါပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်ရေးဆွဲမှုတွေကိုလည်းမလုံနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်။တန်မြန်မာအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
2018ခုနှစ်မေလကနေ2019ခုနှစ်ဧပြီလအတွင်းတနစ်တာသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေကိုပန်မြန်မာအဖွဲ့ကသုံးသပ်ဆန်းစစ်ထားတာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုခေါင်းစဉ်တွေခွဲပြီးခေါင်းစဉ်တစ်ခုချင်းလိုက်ပြည်တွင်းကအရက်ဖက်အဖွဲ့ကြီး18ခုပါဝင်အမှတ်ပေးသုံးသပ်ထားတာပါသတင်းသမားတွေရဲ့လုံခြုံရေးနဲ့သတင်းသမားတွေကိုအကောက်အွယ်ပေးနိုင်တဲ့အခြေအနေကိုတော့တုံ့ညအမှတ်နဲ့လုံးဝမရှိဘူးဆိုပြီးအမှတ်ပေးထားပါတယ်ရခိုင်ကြက်တဲ့သတင်းရေးသားမှုတွေမှာသတင်းမီဒီယာသမားတွေပေါ်ချိန်ချောက်မှုတွေရှိခဲ့တယ်လို့သတင်းရယူရာမှာကိုတိလက်ရောက်အကြမ်းဖက်ခံရတာမျိုးဖမ်းဆီးခံရမျိုးတွေအထိဖြစ်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီထုတ်ပြန်လိုက်တဲ့သုံးသက်ချက်တွေကိုအခြေခံပြီးတော့သတင်းလွတ်လပ်ခွင့်အတွက်အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်မှုပန်မြန်မာဥက္ကဋ္ဌဦးမျိုးမြင့်မြင့်ကတိုက်တွန်းပါတယ
်ဒီသုံးသက်ချက်ကနောင်ရှေ့အလားအလာများအတွက်သူတို့ပြန်ကျွန်တော်2020ရေကောက်ပွဲဖြစ်စေလို့ရှိတယ်ဒီသုံးသက်ချက်တွေကိုအခြေခံပြီးတော့အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်အောင်ဖြစ်ချင်အများကြီးပါဒီလိုဆိုရင်ကျွန်တော်တို့ဒေသမားတွေကခါလကားမှုနဲ့ဆောက်ပြီးတော့ဘယ်လိုလုပ်နေရတာအားလုံးသိပြဖြစ်ပါတယ်အမှုပေါင်းများစွာရင်ဆိုင်ကြရတယ်ဟာကိုကိုကိုစင်ကြလို့ရတယ်ဆက်ဆက်ဆက်ဆက်လုပ်ကြရတယ်သတင်းသက်သက်ကဘယ်လောက်ရှိတယ်သတင်းရတယ်ဘယ်လောက်ရှိတယ်အားလုံးသိနေတယ်ဖြစ်ပါတယ်ဆိုတော့ဒါတွေအတွက်တော့ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီစံနှုန်းကိုတိုင်းဖို့အတွက်ဒီထုတ်ပြန်ချက်တွေကိုတော့အစိုးရအနေနဲ့ပြင်မှတ်ပြုဖို့လိုလိမ့်မယ်အစိုးရအနေနဲ့ပြုပြင်ကြောင်းလေးလုပ်နေတယ်လို့ပြောလို့အဲ့ဒီဆိုတော့လည်းကျွန်တော်ပြောလို့ပါတယ်ဒါမှလည်းကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအစ်ကိုမြင့်စေပါတယ်ကျွန်တော်နိုင်ငံရဲ့လူ့စာရေးတပ်ဖို့ပြောဆိုတဲ့အစ်ကိုမြင့်စေပါတယ်
မြန်မာသတင်းသမားတွေသတင်းယူရမှာလုံခြုံရေးကာကွယ်မဲ့နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကမလှလှဝင်းက
ဒီတာဝန်မှာဖြစ်တဲ့ပြဿနာပေါ့နော်ကျမတို့ PCMG အနေနဲ့သတင်းသမားတွေကိုရိုက်ရိုက်လို့ပြောတယ်ပေါ့နော်ဆရာတို့ဒီ record လည်းရှိတယ်ဗီဒီယိုမှတ်တမ်းလည်းရှိတယ်လူသက်တင်လည်းရှိတယ်ကျမတို့အနေနဲ့လူ့ခွင့်ရေးကော်မရှင်ကိုဒါနဲ့ပတ်သက်ပြီးတော့ဟိုတင်နေပေါ့နော်သတင်းသမားတွေကိုအကာအကွယ်ပေးဖို့ဒီမှာချင်းချောင်းနေတယ်ကျမတို့ကိုပေါ့နော်ဟိုဒီဒီကနေပတ်သက်ပြီးတော့အကူအညီပေးဖို့အကာအကွယ်ပေးဖို့ပြောတဲ့ကျမတို့စာလဲတင်နေတယ်လူကိုယ်တိုင်လည်းသွားပြောတာရှိတယ်ဒါပေမဲ့အခုချိန်ကြီးဘလုံးမအောင်အကြောင်းမပြန်တာပါရှင်။ဒါတော့မှဟိုဘလုံးပေါ့ရောအကြောင်းပြန်လို့ရတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးကော်မရှင်လည်းရှိပါသေးတယ်။ဟိုအစိုးရအနေနဲ့ရောဒါနဲ့ပတ်သက်ပြီးတော့ဘာတစ်ခုမှကျွန်တော်တို့အကာအကွယ်ပေးတာမျိုးမရှိဘူး။အရေးယူပေးတာမျိုးမရှိဘူး။အာဆင်းရှင်းပြောရရင်အဖက်လုပ်ပြီးတော့အောင်စာမပြန်ဘူးပေါ့နော်။ကျွန်တော်တို့တိုင်ကြားမှုတွေပေါ့နော်။ဒါတော့ကျွန်တော်တို့ကိုယ်တိုင်ညီခဲ့ရတဲ့ဟိုလက်ပြဿနာကြီးပါရှင်ဟုတ်။
သတင်းလွှတ်ခွင့်နဲ့ပတ်သက်လို့ဥပဒေပြူရေးကိစ္စမှာသတင်းချက်လက်ရယူခွင့်ဆိုင်ရာဥပဒေမျိုးထွက်မလာသေးတဲ့အပြင်ပြစ်မှုဆိုင်ရာဥပဒေနဲ့နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေလိုသတင်းလွှတ်လပ်ခွင့်ရှိဖို့ပြင်ဆင်ရမယ့်ဥပဒေတွေကိုလည်းလစ်လျူပြုထားတယ်လို့ပန်မြန်မာအစိုးရအခမ်းအနားမှာထောက်ပြထားပါတယ်။နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေနဲ့ထောင်ချခံရတဲ့ရိုက်တာသတင်းတော်နှုတ်မှုမှလည်းရည်ရွယ်ချက်ရှိရှိထောင်ချစဉ်ဖမ်းခံရတဲ့ဥပဒေရပိုင်ခွင့်ညီငင်းပယ်ခံရတဲ့ဆိုရဆွဆွဲချက်ဒီပေါ်မှာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့လည်းတိုက်တွန်းတောင်းဆိုထားပါတယ်။ဒရင်မီဒီယာသမားတွေမကြကနအရေးယူခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှား66လို့ပုံမှားတွေကိုရာဇဝတ်မှုကနေပယ်ဖြတ်ပြီးနိုင်ငံစံနှုန်းနဲ့ညီတဲ့အသေးဖြတ်မှုဥပဒေတည်ရက်နဲ့အစာထုတ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့အခုလိုအစီရင်ခံစာကိုပန်မြန်မာကဥဆောင်ပြီးနှစ်စဉ်ထုတ်ပြန်နေတာဒီနှစ်နဲ့ဆို၄ချိန်မြောက်ရှိပါပြီခင်ဗျာ
။ကိုထောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါ CA တင်းမာတဲ့အခြေအနေကိုတင်ပြခြင်းပါတယ်။ကရင်နဲ့မွန်ပြည်နယ်နေဆက်ဒေသဖះသုံးစုမြို့မှာမွန်ပြည်သက်ပါတီအမှတ်၅တပ်ရင်းနဲ့ KNU တပ်ရင်း၁၆တို့နိုင်မည်ကိစ္စအငင်းပွားပြီးနှစ်ဖက်တင်းမာမှုဖြစ်ရာက AB 29ရက်နေ့ကစပြီးတော့တိုက်ပွဲဖြစ်ပွားနေပါတယ်။လက်ရှိအခြေအနေထိလည်းနှစ်ဖက်တင်းမာမှုရှိနေစေဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကတင်ပြမှာပါ
။ထိုင်းမြန်မာနယ်စပ်ဖျားတော်စုဒေသမှာမွန်ပြည်သက်ပါတီအမှတ်၅တပ်ရင်းတက်တည်ထားတဲ့နေရာလေးဖြစ် KNU ကရင်အမျိုးသားအစည်းအရုံးရဲ့တရင်16တက်တည်ထားတဲ့နေရာတွေမှာနေမြေငင်းပွားမှုတွေနဲ့တိထုတ်လို့ရေးကိစ္စတွေကြောင့်မဟာမိတ်တရင်တွေအချင်းချင်းပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းမွန်ပြည်သက်ပါတီဖျားတုံးစုမျိုးနဲ့ဥက္ကဋ္ဌနိုင်အာကာမွန်ကပြောပါတယ
်။ဟော1995ကတည်းကအဲ့ဒီမှာအစိုးရနဲ့ဒီခရက်စည်းရီတမှာစပ်ပြီးရရကျင်းကျွန်တော်တို့တိတော်ချန်လေယာဘောလေအဲ့ဒီမှာလောက်တာတောင်းညာပေါ့အဲ့ဒီမှာကျင်းယူနေဖြစ်ပေမှုနဲ့ရှိတော့တယ်ဒါပေမဲ့အဲ့ဒီကိန်းယူကစစ်စင်ကြီးရောမပြောလာတယ်ပြောလာတယ်အဲ့ဒီကျွန်တော်တပ်ပိုင်းဆိုင်ရာတွေနဲ့လှုပ်ရှားကုန်နေနောက်ဆုတ်ပေးပါဒါပေမဲ့ကျွန်တော်အမေဒီအပိုင်းကန္တာဆိုတော့ကျွန်တော်တို့ကလေးဆလူဆုတ်ရမလဲအဲ့ဒါမှကျွန်တော်လေးယူနေအစီအမင်းနဲ့သူ့ဆောင်သူ့မျိုးကခမ်းမှခမ်းမှကိန်းယူစစ်စင်ကြီးရောတရားဥပဒေမျိုးနဲ့မှာနှစ်ခါသုံးခါအဲ့ဒါမှကသူဆောင်သူ့မျိုးကပြောပါတယ်ခင်ဗျအဲ့ဒါမှနောက်ပိုင်းကတော့သူ့ဆောင်ကမဖြစ်သေးနဲ့ဖြစ်လို့ဖြစ်သွားတယ
်အလားတူပဲတနင်္သာရီပဲနဲ့တခြားနယ်တွေမှာလည်းမွန်ပြည်သက်ပါတီအောက်ခြေပိုင်းနဲ့ KNU အောက်ခြေပိုင်းတက်ပြီးမကြခဏဆိုသလိုထိတွေ့ပြစ်ခတ်မှုတွေရှိနေပါတယ်ဖျားတုံးစုနေရာမှာတော့အခုချိန်ဟာပထမဆုံးအချိန်ဖြစ်တယ်လို့ဆိုပါတယ်ဖျားတုံးစုမျိုးနဲ့ KNU စစ်တပ်ရဲ့တာဝန်ခံ Saw Edward ကတော့အခုလိုပြောပြပါတယ်
မေတ္တာကဝန်ကြီးစစ်တပ်လေဝန်ကြီးလို့မဟာရင်းစိတ်လုပ်တယ်မလားလုပ်တော့အဲ့မှာသူအဲ့မှာသူလက်ကျော်ကျော်လုံးတော့ကျော်လုံးတော့အဲ့မှာဒီကဟိုနေဒီကျေမြေကတော့တော့စစ်စစ်တဲ့မှာမှာစစ်ကြောက်ရမှာဆိုင်ပေါ်လေးနမစစ်စစ်တော့တယ်စစ်စစ်သာမေတ္တာလုပ်ကြတယ်
မြမအစိုးရနဲ့နှစ်ပေါင်းအတော်ကြာကလေးကအဖြစ်ကရဆေးလုပ်ထားတဲ့မွန်ပြည်သက်ပါတီဟာသူတို့ရဲ့တက်တီနေမြေနဲ့ပတ်သက်လို့မြမအစိုးရနဲ့သဘောတူပြီးနေရာချထားတာတွေရှိတယ်လို့နောက်ပိုင်းမှာတော့ KNU ကလည်းအပြစ်ခတ်ရဆေးရေးလုပ်ပြီးတဲ့နောက်မှာတော့သူတို့တက်တီထားတဲ့နေရာတွေဟာမွန်ပြည်သက်တက်တီနေရာတွေနဲ့ဆက်ဆက်မှုတွေဖြစ်နေတာမို့အောက်ခြေတက်တီကတော့နေမြေဆိုင်ရာအငင်းပွားမှုတွေတယံဇတ်တဆိုင်ရာအငင်းပွားမှုကိစ္စတွေနဲ့နှစ်ဖက်တင်းမာမှုတွေကတော့နေရာအတော်များများမှရှိခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့သွေးနှွေးညှိနှိုင်းအဖြေရှာတာမျိုးတွေတော့မလုပ်ရသေးတဲ့အတွက်
ပြည်မှာမှုတွေရှိနေသေးပဲလို့လည်းနှစ်ဖက်တင်းမာမှုတွေရှိနေသေးပဲလို့လည်းနှစ်ဖက်လုံးကပြောဆိုခဲ့ပါတယ်ရှင်။တိုင်းချေဆိုင်ဗီဒီယိုဒီနောက်မှာအိမ်မှာဖြစ်ပါတယ်အခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြကြပါမယ်။ရုရှားအရေးစုံစမ်းတဲ့ရောဘတ်မူလာရဲ့အစီရင်ခံစာထွက်ပေါ်လာခဲ့ပြီးဒီအစီရင်ခံစာကိုအနှစ်ချုပ်ရေးသားခဲ့တဲ့ရှေ့နေကျော်ဝီလျံဘာမနီရုံးကအထက်လ ံခဲ့ကြပါတယ်အထူးစုံစမ်းရေးမှုမူလကိုယ်တိုင်ရှင်းနေကျုပ်ဘာရဲ့ရေးသားချက်ကိုကန့်ကွက်စာတစ်စောင်ရေးထားတယ်ဆိုတဲ့သတင်းတွေထွက်လာတာကိုမနေ့ကကြားနာပွဲမှာရှင်းနေကျုပ်ကခုခံပြောဆိုသွားပါတယ်မိုက်ကယ်ဘိုးမန်းရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကပြောပြမှာပါ
မူလာရဲ့အစီရင်ခံစာပေါ်အများရဲ့အမြင်သဘောထားအဓိကပုံဖော်ခဲ့သူနဲ့ဒီမိုကရက်ထဲလွှတ်တော်အမတ်တွေမနေ့ကမျက်နှာချင်းဆိုင်တွေ့ဆုံကြပါလေ။သမ္မတထရန့်ကိုကာကွယ်ဖို့အစီရင်ခံစာကိုလှည့်ပစ်ခဲ့တယ်ဆိုပြီးရှေ့နေကျုပ်ဘာဝေဖန်ခံခဲ့ရပါလေ။ထဲလွှတ်တော်တရားရေးကော်မတီဒီမိုကရက်အမတ်မန်ဇင်ဟီရိုနိုကအခုလိုပြောပါလေ
။ You used every advantage of your office to create the impression
that Trump ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့လူတွေအမြင်ရှင်းအောင်လို့လုပ်ပိုင်ခွင့်အခွင့်အရေးအလုံးကိုရှင်းတုံးချခဲ့တာပါ။ရှင်းနေကျုပ်ဆိုတဲ့လုပ်ပိုင်ခွင့်နဲ့တရားရေးဌာနဆိုတာကိုတုံးပြီးတော့ဒေါ်နယ်ထရမ့်ကိုအကာအကွယ်ပေးဖို့ဦးစားပေးလုပ်ခဲ့တာပဲလေ
ရှင်းနေကျုပ်ဘာရဲ့နှိချုပ်ရေးသားချက်ထွက်လာပြီးသမ္မတထရမ့်ကသူ့မှာအပြစ်လုံးဝမရှိတဲ့အကြောင်းကြေညာခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမူလာရဲ့စီရင်ခံစာထဲမှာသမ္မတနဲ့အတွင်းစည်းကလူတွေဥပဒေကြောင်းအရပြစ်မှုကျူးလွန်တယ်လို့ပြောမဲ့ဆိုရင်ကောက်ချက်ချကောင်းချနိုင်တဲ့အသေးစိတ်ချက်လက်တွေပါရှိပါတယ်ဒါအပြင်ရုရှားရေးစုံစမ်းမှုမှာရှင်းနေကျုပ်ဘာရဲ့အနစ်ချုပ်ရေးသားချက်ကမပြည့်စုံသလိုလူတွေကြားမှာရှုပ်ထွေးမှုတွေပေါ်လာနိုင်တယ်လို့စုံစမ်းစစ်ဆေးမှုမူလကိုယ်တိုင်ဘာစီတည်ထောင်ရေးခဲ့တဲ့စာရသောင်းထွက်ပေါ်လာခဲ့ပါတယ်အထက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်အမတ်ခရစ်စ်ကွန်စ်ကအခုလိုဝေဖန်ပါ
တယ် 25
မူလာရဲ့အစီရင်ခံစာကိုအများကမဖတ်နိုင်ခဲ25ရက်ကြုံပြီးသမ္မတထရမ့်မှာအပြစ်မရှိတဲ့အကြောင်းခင်ဗျားကြေညာခဲ့တယ်ခမရရဲ့လင်းမျက်နာအနစ်ချုပ်ဟာလူတွေကြားမှာရှုပ်ထွေးအောင်လုပ်လိုက်တယ်လို့မူလာရဲ့အမြင်ခံခဲ့ရတာဟာအံ့ဩစရာမရှိပါဘူ
းရှင်းနေချုပ်ဘာကတော့မူလာရဲ့အစီရင်ခံစာပါတပ္ပရနဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိဘူးတရားရေးမှာဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတော့ခိုင်လုံတဲ့သက်သေအထောက်အထားမတွေ့ရဘူးစတဲ့အခြေခံချက်တွေကိုပဲသူအာရုံစိုက်ခဲ့တယ်လို့ခုခံကာကွယ်ပြောဆိုပါ
တယ်
အခြေခံအပြင်အဓိကပါတဲ့အချက်လက်တွေကိုပဲထည့်သွင်းဖော်ပြဖို့ကျွန်တော်ဆုံးဖြတ်ခဲ့ပါတယ်တိုင်းပြည်မှာဒီအစီရင်ခံစာပါအချက်တွေပေါ်အကြီးအကျယ်ပြောဆိုသွေးထိုးတာတွေကလည်းရှိနေပါတယ်။ပူပေါင်းကြံစည်မှုရှိသလားဆိုတဲ့အချက်ကိုအခြေခံအားဖြင့်ဘယ်လိုအဖြေပေးမလဲအကြီးအကျယ်စိတ်ဝင်စားနေကြတာပါ
။မူလာရဲ့အစီရင်ခံစာပါစိုးရင်ချက်သမ္မတကိုထိခိုက်နေတဲ့အချက်တွေကိုသူ့အနေနဲ့ပယ်ဖျက်လိုက်တယ်ဆိုတဲ့အကြောင်းကိုဘာဖြည့်ဆွက်ပြောဆိုပါရဲ။ Republican တွေကလည်းသမ္မတပေါ်တရားရေးအရရိတ်ထိုးနေတဲ့တန်တရားတွေကိုရှင်းနေကြုံအနေနဲ့ဖယ်ရှားပိုက်ခွင့်ရှိတယ်ဆိုပြီးခုခံပြောနေကြတာပါ။ထက်လို့တော့တရားရေးကော်မတီက Republican Mark Markley ကအခုလိုပြောပါလေ
Time and time again the president's political adversary
အချင်းရှိသူရဲ့မူလာရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးသမ္မတရဲ့နိုင်ငံရေးအတိုက်ခံတွေအသုံးချနေကြတာပါပြည်သူ့မဲ့စုအချက်လက်တွေကိုအခြေခံပြီး2016ရွေးကောက်ပွဲရဲ့တရားဝင်မှုကိုတည်ထင်အောင်ကြိုးစားဖို့မဟုတ်တမ်းတရားတွေနဲ့ဆွဆွဲပြောဆိုနေကြတာပ
ါရှင်းနေချုပ်ဘာကအစီရင်ခံစာနဲ့ပတ်သက်တဲ့သူ့ရဲ့နှိချုပ်ရေးသားချက်ကိုမူလာရဲ့စုံစမ်းရေးအဖွဲ့ဘက်ကကန့်ကွက်တယ်ဆိုတာမဟုတ်ဘူးဆိုပြီးပြီးခဲ့တဲ့ဂျာနာပွဲမှာညှင်းဆိုခဲ့ပါတယ်။ဒါ့အပြင်ဒီမိုကရက်တီကထောက်ပြပါတယ်။စုံစမ်းစစ်ဆေးမှုမူလာကစီရင်ခံစာနှိချုပ်တဲ့ဒီနှိချုပ်ကိုသတင်းမီဒီယာတွေကင်တွင်းနေတဲ့အပေါ်မှာပုံပြီးစိုးရိမ်နေလို့သူ့ကိုတိုက်ပြောဆိုခဲ့တဲ့အကြောင်းရှင်းနေချုပ်ဘာကတုံ့ပြန်ပြောဆိုနေပါတယ်ခင်ဗျာ
။ကိုသိန်းထက်ဦးပြောပြခဲ့တာပါ။မကြာခင်နိုင်ယူအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။VOA ထုတ်ပြန်ပြီးသမျှအစီအစဉ်တွေကိုတော့ burmese.voanews.com အင်တာနက်ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီရှိပါပြီ။ VOA ရဲ့ကြာသာပတိနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51အပြင်လိုင်းလံမီတာ190ကပါထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကျန်းမာရေးကဏ္ဍဥအောင်ခင်းရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျေးဇူးအဖက်ကလေရင်နဲ့ပြစ်တယ်ဗျာပြစ်တော့အားအကိုတို့ကအဲ့ရွာသားတွေကအကာအကွယ်ယူပြီးတော့ခေါ်သွားတဲ့ဘောမှရှိတယ်သားတွေပါတော့ဟိုကတက်ကပြစ်လို့မရတော့ဘူးလေ
တိုင်းသားဒေသတွေမှာထူးခြားစွာဖြစ်ပျက်နေတဲ့အခြေအနေတွေကိုနောက်ပိုင်းမှာနှားဆင်ရဖို့ရှိပါတယ်။အခုအစီအစဉ်တွေကမှအရင်ဦးဆုံးကျမ်းမာရေးကဏ္ဍကိုတင်ပြမှာပါ။ဒီတစ်ပတ်မှာတော့ကလေးငယ်တွေတန်တက်ချွတ်တဲ့အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံကကလေးငယ်တွေမှာရောမိခင်တွေမှာပါတန်တက်ချွတ်တဲ့မှုအဖြစ်များနေတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။အခုလိုတန်တက်ချွတ်တဲ့မှုကြောင့်ဘာကြောင့်ဖြစ်လာရသလဲ။ဘယ်လိုလက္ခဏာတွေပြနေသလဲ။ဘလို့အကျိုးဆက်တွေကိုကာကွယ်ကုသနိုင်တယ်လေဆိုတာနဲ့ပတ်သက်လို့ကလေးအထုကုနဲ့ဆေးတက္ကသိုလ်1အငြိမ်းစားပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ကလေးချစ်စုဆရာဝန်ကြီးနဲ့ပါမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေမှာတန်တဲ့ချို့တဲ့အနေထားကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီး
ကျွန်တော်တို့လုပ်ထားတဲ့ကုသနာတွေရတော့လေကလေးငယ်တွေမှာဟိုဝန်ဆောင်မျိုးသမီးမှာတန်တဲ့ချို့တဲ့အနေကတော်တော်လေးများပါတယ်ဒီမှာကလေးတွေ20ရာအနည်းငယ်ပေါ့နော်ကျွန်တော်တို့တိကျဖေကတော့မရှိဘူးပေါ့နော်ကျွန်တော်လည်းတော်တော်များများတွေ့နေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီတန်တဲ့ချို့တဲ့တာဘာကြောင့်အဓိကဖြစ်နေရလဲဆရာကြီး
တန်တဲ့ကဘယ်လိုလဲဆိုလို့ရှိရင်ဒီမိခင်တို့မှာပါတော့ပါတယ်ဒါပေမဲ့အများကြီးမပါဘူးနော်အဘယ်ကြလို့ရှင်ဒီခန္ဓာကိုယ်မှာဒီတန်တက်ရဲ့လိုအပ်ချက်ကတော်တော်လေးရှိတယ်အထူးသဖြင့်ဝိကသဝိပိကရမ6လပေါ့နော်အဲ့မှာဆိုရင်2ဆလောက်ကြီးထွားတယ်ဒီနေ့မှာဆိုရင်ဝိကသလည်း3ဆလောက်ကြီးထွားတယ်9နှစ်လောက်ကြီးရဒီတော်တော်လေးကြီးထွားမှုတော့မြင်ရတယ်ပေါ့နော်အဲ့တော့တာမန်ဒီဓာတ်ရဲ့ပေါ့နော်ဘုရားစီစားတော့ဒီစားနေတောင်မှာတဲ့ဒီခန္ဓာကိုယ်ဆပ်လီမန့်ပေါ့နော်သတ်ဆောင်ပြီးပေးတာလုပ်တင်တယ်ပေါ့နော်အဲ့ဒါဒီမှာ6လမှာတော့မိခင်တို့တမျိုးတဲ့တိုင်တော်တော်လေးလုံလောက်တယ်။6လနောက်ပိုင်းဒီလိုအပ်ချက်တွေရှိလာတဲ့ခါမှာတန်တက်ချွတ်တဲ့မှုရှိလာတယ်။ဒါကြောင့်တန်တက်ကိုတွဲပြီးပေးဖို့လိုပါတယ်ဆိုတဲ့သတိသမားတွေရှိပါတယ်။
ဟုတ်ကဲ့ဆရာကြီး။အခုလိုဒီတန်တက်ကိုပြေဝအောင်မဖြည့်ပေးနိုင်ရင်ဆိုတော့ကဒီတန်တက်ချွတ်တဲ့မှုဆရာကြီး။ဆိုးရိုးတွေပါတယ်ဖြစ်လာတယ်လေဆရာ
။တန်တက်ချွတ်တဲ့တော့သူရနေပေါ့နော်။သူရနေကြရင်တော့ခလီယာသိပ်ကလန်းချမ်းတာတို့နှလုံးကုန်မြန်တာတို့နော်ဖြူကဖြူဖြစ်တာတို့ဒါရီရှိနေပုံမျိုးမှုကိုအပိုင်းထိခိုက်တာပေါ့နော်ဒါရီဖြစ်နေတယ်။နောက်တစ်ခုတန်တက်ကကလေးမှာအဓိကအရေးကြီးတာပါလဲဆိုရင်သူရဲ့ညံကောင်းတဲ့ဆေးပေါ့နော်တိတ်လို့ခြင်းညာအဲ့တော့တန်တက်ချုပ်တဲ့အခါကျလို့ရှိရင်ညံမကောင်းမှုပေါ့နော်ညံရည်ကိုရော့စီတယ်ပေါ့ကိုလူကအဓိကတော့ညံရည်ကတော့ဒီမိဘမျိုးရိုးရဲ့ညံရည်နဲ့ပိုးရော့ဆိုင်တယ်ဒီတောင်းဝင်းရဲ့ပြသမိုးတဲ့ချက်လက်ရှိမှာတော့ဒီတန်တာချုပ်တဲ့ခြင်းဒီလည်းအချက်ပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီကလေးငယ်တွေရဲ့ဒီညံရီရောဖွံ့ဖြိုးမှုကိုပါထိခိုက်နေတဲ့အတွက်အခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဆိုရင်ဆရာကြီးဘာတွေလုပ်ဖို့လိုလဲ
ဆိုတော့တန်တာကိုဖြည့်ဆည်းပေးခြင်းဒီညံရီကိုကောင်းစေတဲ့အချက်ဖြစ်တယ်တန်တာကိုဘယ်သူတွေအစဖြည့်ဆည်းရမလဲဆိုရင်ကိုဝင်ဆောင်မိခင်တွေဒီမှာကိုဝင်ဆောင်မိခင်တွေမှာလည်းတန်တာချုပ်တဲ့မှုနှုန်းကများများပါတယ်ဒါမှမဟုတ်တန်တာကိုဖြည့်ဆည်းပေးရမယ်တန်တာကိုတန်တာပါတဲ့ဆေးပြားတွေပေါ့နော်ဒီ UNICEF တို့ကတော့ထုတ်တဲ့ Ferrous Sulfate တို့ပါလို့ရှိပါဒီလိုရန်စည်းကြီးမှမဟုတ်ပါဘူးနော်တန်တက်ပါလေဆေးအဲ့ဒါမျိုးကဒီကိုဝင်ဆောင်မိခင်ချိန်မှာရောမြို့တိုက်မိခင်ချိန်မှာရောထောက်နေရမှာအဲ့မိခင်မှာပြေဝမှာကလေးမှာပြေဝဒါတော့မှကလေးမှာလည်းထပ်ပြီးတော့တောက်ဖို့လိုနေတာပါပဲနောက်တန်တက်ပြေဝတဲ့စားတော့ပေါ့နော်ဆိုတော့စားတော့ပြီးချောင်းနေလို့မရဘူးတန်တက်ကိုဒီစိမ့်အောင်ရှိတဲ့ဒီရွက်ဒီဒီနံနေမှာလည်းရှိတယ်နေရောင်ရှိတဲ့အသားတွေမှာရှိတဲ့အသေးမြစ်တို့အောင်ဆိုလို့ရှိရင်တန်တက်ချွေရပါတော့။ဒါမြေဒီအသားတို့အသေးမြစ်တို့အောင်ကုန်ကြစိတ်ကတော်တော်များတော့ပေါ့။ဒီမှာဆင်းရောင်ရှိတဲ့ရင်းနှီးတွေရဲ့နော်ဒါမြေဒီလည်းတန်တက်ရှိပါ။ စားတော့ကိုယ်တော်ဆုံးပြေးပါအောင်စားဖို့လိုပါတယ်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလို့ကာကွယ်နိုင်မှုအတွက်မိခင်တွေကနေစပြီးတော့တန်တဲ့ပါတဲ့စီရင်နဲ့တန်တဲ့ကျေဝါရဲ့စားတော့ပြီးစားပေးဖို့လိုတာဖြင့်ကလင်းငယ်တွေအတွက်လည်းလာလို့လုပ်ပေးဖို့လိုတာပေါ့ဆရာနော်ဟုတ်ကဲ့ဒီမိန်ကလေးမှာပေါ့ဒီပြေဝဝင်ရစားပြီးတော့နောက်တင်တွေ့ဆုံချမှုအရှိနေလေအဲ့မှာဓမ္မတာလာတဲ့ခါဆိုတွ တန်တက်ပါတဲ့အားစီကိုပို့ပေးပါတယ်တို့ပါလို့ရှိရင်တန်တက်ပါတဲ့အားစီနဲ့တွေ့ပြီးလို့ရှိပါ
ဟုတ်ကဲ့ဆရာကြီးဒီအားစီတွေကိုတောက်တဲ့နေရာမှာဘလို့ဆေးမျိုးတွေရာဆရာကြီးပို့ထည့်ရောက်တယ်လဲဆရာကြီးကလေးငယ်တွေအတွက
်ဒီကလေးကစုံနေပြီးသွားတဲ့အားရောက်စားနေရင်တော့ဘယ်လိုများဗီတာမင်တွေတထုတ်တတ်ကြရတယ်ပေါ့နောက်ကနုံမုံတောက်တဲ့ကလေးပေါ့နုံမုံကိုကျွန်တော်အပိလာလို့မဟုတ်နုံမုံဆိုတာချိုးဗီတာမင်ကိုတန်တက်နဲ့ပေါင်းတဲ့ထားတယ်အဲ့မဲ့မိကျင်းလို့မှာတော့တန်တက်တော်တင်ပါပါလေဒါမှလည်းလုံလောက်အောင်မပါဘူးကျောင်းကလေးမှာတော့တန်မှန်စားတော့စားနေတော့မှတန်တက်ကိုဖြည့်ဆည်းပေးတာကို9နှစ်လောက်ထိရလုပ်တင်တယ်လူရန်ကိုလုပ်တင်တယ်ဒါကြောင့်ကျွန်တော်တို့ပေးပါတယ်နောက်တနည်းတော့တန်တက်ကိုခုဆိုလို့ချင်းဒီအဖြစ်ဆန်ပေါ့နော်အဖြစ်ဆန်ဆိုလို့ချင်းတန်တက်ပါတယ်ဖြည့်ထားတယ်ပေါ့ဒါမျိုးလေးတွေလုပ်ဖို့ကောင်းတယ်နောက်တော့ယင်းချိုးနိုင်ငံသားဆို sprinkle ခေါ်တာပေါ့နော်ဒီဒီကမင်းတက်တူတက်တူသမီးမမဖြူပေးလိုက်တယ်။အရသာလည်းမပြတ်ဘူးပေါ့နော်။အဲ့လိုလည်းကိုဖုတ်နေတဲ့ဆေးတွေရှိပါတယ်။အဲ့မူနေကျွေးလို့ရှိရင်တော့ပို့ပြီးတော့တန်တက်လည်းရတာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဒီတန်တက်ချို့တဲ့တာဖြစ်မဖြစ်ကိုသတိထားမိနိုင်ဖို့လက္ခဏာတွေမှာဇာကုဏတွေဖြူပတ်ဖြစ်ရောဖြစ်တာတို့နောက်ဒီမလန်းမဆန်းဖြစ်တာပေါ့နော်။အဲ့ဒါပြင်ရောတခြားလက္ခဏာတွေရှိသေးလားဆရာကြီး
။ဆရာကြီးကတော့ဒီတန်တက်ချို့တဲ့တွေ့ရနေပေါ့ကွာ။တွေ့ရနေလို့ရှိရင်တော့မျက်ကောနှံကြည့်လိုက်ကျူရဲပေါ်ဖြူပါဖြူအဖြစ်မဲ့ရှားကမိဘနဲ့ဖြူပါဖြူအဖြစ်မဲ့လက်ပွားရင်ရှင်ကြည်လိုက်ကိုလက်ပွားနဲ့ရှင်ကြည်လိုက်ဆိုတာကျူနေတယ်လူပြင်းဒီလက္ခဏာမြင်ကြောင်းနေရာမှာပါကျူနေရပေါ့နော်အဲ့နေရာတွေတကယ်တော့နေဖို့ကောင်းတယ်ကျန်တာကတော့ဒီအသားရည်ဖြူပါဖြူအဖြစ်တယ်ပေါ့နော်အဲ့ဒီရင်တုံနဲ့မောရတာဖြစ်တတ်တယ်တခါကြလေဒီကိုဝဲဆောင်ရွယ်အထူးဖြင့်ကလေးများများမွေးဦးတဲ့မျိုးသမီးတွေဆိုရင်တန်တက်ချွတ်တယ်လို့ရှင်တွေ့ရနေရင်ခုံတော့ပေါ့ရင်တုံနေမောတယ်ပြန်ပါအောင်လေအဲ့ဒါဒီဖြစ်နေပါလေကလေးလေးမှလည်းကျွန်တော်အတတော့မြဲကြည့်ပါတော့တန်တက်တာတော့ဒီသွေးစစ်ကြည့်ရင်ဟီမိုဂလိုဘင်နဲ့တော့ပေါ့နော်အဲ့နေတဲ့ပြင်ဒီတန်တက်မှချွတ်တဲ့လက္ခဏာလေးတွေမှန်ပြမှကြည့်လို့ရတယ်နောက်တစ်ခုကတန်တက်ကိုတိုင်းကြည့်လို့ရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီလက္ခဏာလေးပြလာပြီးတော့ဟိုတိုင်းတာစစ်စစ်လို့လည်းရပြီဆိုရင်တော့ကုသမှုအနေထားမှာရောဘာတွေလုပ်ပေးနိုင်လဲဆရာကြီး
ကုသမှုမှာတော့ကျွန်တော်ကခုနပြောတဲ့အစာအရာလည်းသင်ကြားပေးရပါတော့နော်ဆရာကြီးကလည်းဒီအသီးနဲ့အစိမ့်တွေပါဆိုကလေးတွေကိုမကျွေးပေါ့နော်ဒါတော့လေဒီတိုင်းတော့ကျွေးလို့မရဘူးနော်ကျင်းမြက်လောက်ချက်ပြုတ်ပြီးတော့ကျွေးရတာပေါ့နော်နောက်တစ်ခါသားလိုပဲဆိုသတဲမြစ်တို့ကတော့ဖြစ်နိုင်တန်းနိုင်စားစီခြင်းနဲ့တန်တက်သားတွေအားစီးတွေပေါ့နော်အဲ့ဒါတွေကိုလည်းတက်ဖို့ကောင်းပါတယ်တော်တော်များများရှိပါနာမည်တစ်ခုတော့ရှိတော့ပေါ့နော်တန်တက်ပါတဲ့အားစီးတွေကနည်းနည်းဝင်းချုပ်တတ်တယ်တော့အားရမှာနည်းနည်းညိုတဲ့ပြဿနာရှိတတ်တယ်တချို့တန်တက်မှလည်းဒီမျိုးစားမျိုးစုံရှိပါတချို့ကလည်းဝင်းမချုပ်ဘူးလို့ပြောတယ်ပေါ့နော်အဲကျွန်တော်ကတခါကြီးအားမျိုးတွေရွေးချယ်ပြီးပေးပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းမေးမြန်းတင်ပြတဲ့ကျမ်းမာရေးကဏ္ဍအပြီးအခုတခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံကအလို့သမားတွေအလို့ကန်လောက်ကန်ရမှာအင်းကြီးချင်းနိုင်ငံတွေနဲ့ရှင်ပြိုင်နိုင်တဲ့အခြေအနေနဲ့ပါနေတဲ့ကြောင့်ဆန်းစစ်ထားတဲ့ကမ္ဘာပံအုပ်စုရဲ့စာရန်အကြောင်းကိုဦးအောင်ခင်ကရေးသားတင်ပြထားပါပ
ါမြန်မာနိုင်ငံမှာအလို့ကန်ပေါင်း24တန်းရှိတယ်ဆိုပေမဲ့90ရာခိုင်နှုန်းကျော်ဟာစိုက်ပျိုးရေးအင်ဒွေးစီပေါ်ရေးလုပ်ငန်းနဲ့လုပ်ငန်းအသေးစားလေးတွေဖြစ်ပါတယ်။တနည်းဆိုရင်တော့24တန်းမှာရိုးရာအစဉ်အလာအလုပ်က21တန်းရှိပြီးခေတ္တပုဂ္ဂလိကအလုပ်က2တန်းအစိုးရအလုပ်က1တန်းနီးပါးရှိပါတယ်။မြန်မာပြည်ကအလုပ်ကိန်းတွေရဲ့အရေးအသွေးနဲ့ရှင်ပြန်မှုစွန့်ရည်ဟာအိမ်မင်းချင်းနိုင်ငံတွေရဲ့အများကြီးနှိမ့်ကြတယ်လို့ကမ္ဘာပံအုပ်စုကပညာရှင်3ဦးရေးသားပြုစုတဲ့သမင်နာ190စာတမ်းမြန်မာ future job မှာဖော်ပြထားပါပဲအလုပ်သမားဘဝကိုတိုးတက်မြန်မာအောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့ဆိုပါတယ်အလုပ်သမားအများစုဟာဒ တပတ်နာရီ40ကျော်ပြင်းပြနှုံးနဲ့အလုပ်လုပ်ကြပါလေအကျိုးခံစားခွင့်ရှိတဲ့အလုပ်သမားဦးရေဟာ900ကျိုင်နှုံးတောင်မရှိဘူးလို့သိရပါတယ်ဒီထဲမှာအလုပ်သမား5ဦးမှာတဦးကယာယီဖြစ်ပါတယ်မြမအလုပ်သမားတွေမှာ300ကျိုင်နှုံးကိုသာကျွမ်းကျင်လုပ်တာတော့မဟုတ်အတတ်ပညာရှင်အဖြစ်သတ်မှတ်ပါတယ်အလုပ်ကိုင်ကောင်းကောင်းရရှိဖို့နိုင်ငံခြားထွက်ပြီးအလုပ်လုပ်နေကြတဲ့မြမပြည်သားက3တန်းလောက်ရှိပါတယ
်ပြည်တွင်းအလုပ်သမား40ရာခိုင်နှုန်းဟာအလုပ်ကျန်းသမားတွေဖြစ်ပါတယ်အဲ့ဒီထဲမှာလမ်းဘေးဈေးတွေရင်မောင်းတန်ရှင်းရေးလုံခြုံရေးလေယာလုသားစတာတွေပါဝင်ပါတယ်စစ်တပ်ဆောက်လုပ်ရေးနဲ့တည်ယူပို့ဆောင်ရေးကဏ္ဍမှာလောခအများဆုံးရကြပါတယ်အလုပ်သမားဥယျာဉ်7300ခိုင်နှုန်းလောက်သာလောခအများဆုံးရရှိပါတယ်စိုက်ပျိုးလေယာဉ်ကဏ္ဍကအလုသမားလောက်ခဟာအနည်းဆုံးဖြစ်ပါတယ်။လေယာဉ်လောက်ခမှာတရုတ်ပြည်ကအများဆုံးဖြစ်ပြီးဒုတိယအများဆုံးကထိုင်းနိုင်ငံဖြစ်ပါတယ်။ဒါကြောင့်မြန်မာလေသမားတွေထိုင်းမှာစိုက်ပျိုးရေးသွားလုပ်နေတာဖြစ်ပုံရပါတယ်။မြန်မာပြည်မှာလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အဓိကအခက်အခဲတွေမှာကျွမ်းကျင်လုပ်သားရှားပါမှုပြဿနာဖြစ်ပါတယ်။အလုသမား20ရာခိုင်နှုန်းသာအခြေခံပညာအထက်တန်းအဆင့်ရှိကြပါတယ်။
ကျောင်းမနေဘူးသူနဲ့မူလတန်းပြီးသူဟာလောကအတူရတာကိုကြည့်ရင်မူလတန်းပညာကိုအလုတ်ဈေးကွက်မှာတန်ဖိုးမထားတာသိရပါတယ်အလေတန်းလုံးပညာရေးဟာအလုတ်သမားဈေးကွက်ရဲ့လိုအပ်ချက်ကိုမဖြစ်စည်းနိုင်ပါဘူးဒါပေမဲ့အလုတ်သမားဆယ်ရာခိုင်နှုန်းကသာအတတ်ပညာကိုသင်ယူနိုင်ပါတယ်အခုခေတ်အလုတ်ကိုင်မှာလိုအပ်တဲ့ဘဟုတုတ္တနဲ့ကျွမ်းကျင်မှုကိုမြမပညာရေးစနစ်ကမပေးနိုင်ဘူးလို့အလုရှင်80ရာခိုင်နှုန်းကယူဆပါတယ်အလုရှင်တွေကသူတို့အလုသမားကိုသူတို့ဖာသာတင်တန်းပေးပြီမင်းသူတို့လုံနိုင်သူက900ရာခိုင်နှုန်းလောက်သာရှိပါတယ်စီမံခန့်ခွဲရေးကျွမ်းကျင်တဲ့မန်နေဂျာရဖို့အခက်အခဲဆုံးလို့ဆိုပါတယ်ဂျပန်နဲ့ကိုရီးယားမှာမန်နေဂျာလူတန်းစားထွက်ပေါ်လာမှသာလုပ်ငန်းကိုအဆင့်ပြင့်နိုင်မှာဖြစ်ပါတယ
်ရှင်ပြန်မှုစွမ်းရည်မြင့်တင်ဖို့အတွက်လုပ်ငန်းမှာအတားအဆီးဖြစ်နေတာကိုဖယ်ရှားဖို့လိုအပ်ပါတယ်အလုသမားကုန်ညံပစ္စည်းနဲ့ဝန်ဆောင်မှုကိုရရှိပြီးဈေးကွက်ကိုလလန်းမိဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာပို့ကုန်ရှင်ပြိုင်နိုင်မှုအလားအလာကောင်းတယ်လို့ဆိုပါတယ်အလုသမားအင်အားလိုအပ်တဲ့အထည်ချုပ်လုပ်ငန်းနဲ့အစားအသောက်ထုတ်လုပ်ရေးလုပ်ငန်းတွေကိုထပ်မံတိုးချဲ့ပြီးအလုပ်ကံအခွင့်အလမ်းတွေကိုတိုးချဲ့နိုင်ပါတယ်နိုင်ငံသားယင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ပြီးလုပ်သားအင်အားလိုအပ်တဲ့လုပ်ငန်းတွေမှာလုပ်ကံစေတာဟာအရေးသွင်းမြင့်တဲ့အလုပ်ကံကိုဖန်တီးရရောက်ပါတယ်နိုင်ငံသားယင်းနှီးမြှုပ်နှံမှုရှိလာတာနဲ့အဆင့်မြင့်အလုပ်ကံတွေတိုးပွားလာပါတယ်။တင့်တော်တဲ့ယင်းနှီးမြှုပ်နှံရေးမူဝါဒနဲ့လုံထုံးလုံနည်းတွေကိုကျင့်သုံးနိုင်ဖို့ကအရေးကြီးပါတယ
်။အင်းနီးချင်းနိုင်ငံတွေနဲ့ရှင်လိုက်ရင်မြမလေယာထုတ်လုပ်မှုဟာအလွန်နှေးပါနေတာကိုတွေ့နိုင်ပါတယ်။တရားဝတိတိုင်းမှာလေမြေ2ဧကခွဲမှာမိုးစပါးစိုက်ပျိုးရင်132ရက်ကြာပါတယ်။ကမ္ဘောဒီးယားမှာ52ရက်၊ဗီယက်နမ်မှာ22ရက်ထိုင်းနိုင်ငံမှာ70ရက်သာကြာပါသေး။မြန်မာပြည်မှာရက်ပေါင်း80နဲ့စိုက်ပျိုးနိုင်တဲ့ဒေတာရှိပေမဲ့ပြန်ဆိုင်မှုစွမ်းရည်မရှိပါဘူး။မြန်မာပြည်မှာတနေ့တာလုံအားဟာစဘာကီလို20ကျော်သာထုတ်နိုင်ပြီးမဲ့ထိုင်းမှာကီလို900ကျော်ထုတ်နိုင်ပါသေး။ဆန်စဘာကိုသာအဓိကမထားဘဲအခြားသီးနှံတွေကိုစိုက်ပျိုးဖို့အားပေးသင့်တယ်လို့ဆိုပါသေး။ပြည်တွင်းအသင်းထုတ်လုပ်မှုတိုးပွားရေးကိုအာရုံစိုက်တာတဲ့အလုတ်ကင်ပန်ဒီရေးကိုအဓိကထားတာကပိုပြီးအကျိုးရှိတယ်လို့ဆိုပါတယ်လုပ်ငန်းအောင်မြင်ဖို့အတွက်လိုအပ်တဲ့ဥပဒေနဲ့မူပေါင်းတွေချမှတ်ရေးအသေးစားလုပ်ငန်းဖွံ့ဖြိုးရေးအိမ်တွင်းစီးပွားရေးလုပ်ငန်းရဲ့ကုန်ထုတ်စွမ်းအားမြင့်တင်ရေးလုပ်ငန်းဆိုင်ရာသင်တန်းကသဖြင့်ကျွမ်းကျင်မှုမြင့်တင်ရေးလုပ်ငန်းနဲ့တင့်လျော်တဲ့အလုပ်သမားရရှိရေးစိုက်ပျိုးလေယာကုန်ထုတ်စွမ်းအားမြင့်တင်ရေးပဋိပက္ခလွန်ဒေသမှာအလုတ်ကင်များပေါ်ထွန်းရေးစရာတွေကိုအဓိကထားဖို့လေအကြံပေးထားပါတယ်ခင်ဗျာ
ဘုရင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းချီဆိုင်ဖီဘာဝိုင်းတို့သားတွေကထုတ်လွှင့်တာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
င်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်စစ်ဆောင်တွေကိုထောက်ပံ့ဖို့နဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်ဖကံမျိုးနဲ့နွန်ကန်ကျိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ကုမ္ပဏီဝန်ထမ်းတွေကိုရောကြီးငွေတွေပေးအပ်ခဲ့တဲ့ဆိုတာနဲ့ပလဝမျိုးနယ်ကခူမီချင်းတိုင်းသား50ကျော်ကိုရခိုင်တပ်ဖွဲ့ AA ကနေဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုခေါ်ဆောင်သွားတယ်ဆိုပြီးခူမီအဖွဲ့ကထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တတိယတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကအစိုးရကိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။တန်တွဲမြို့တိန်ကုန်းဘုံတော်ကြီးကျောင်းမှာဧပြီလ28ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့တဲ့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီမြို့နယ်ပေါင်းစုံအထွေထွေအစည်းအဝေးအပြီးမှာအခုလိုကြေညာချက်ထုတ်ပြီးတောင်းဆိုလိုက်တာပါ။ဒါအပြင်စစ်ဘေးဒုက္ခတွေအတွက်အလူငွေကောက်ခံနာနဲ့တွားရောက်လူဒဏ်နာတွေကိုအစိုးရကပိတ်ပင်နေတာတွေကိုရှုတ်ချပြီးရှင်းဟောင်းမင်းစ်တွေထိခိုက်ပျက်စီးမှုမရှိဖို့အတွက်ဂျနီဗာကွန်ဗင်းရှင်းနဲ့အညီလိုက်နာဆောင်ရွက်ဖို့နဲ့ရခိုင်ပြည်အတွင်းပြစ်မဲ့ပြည်သူတွေကိုလူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့အတွက်လူခွင့်ရေးအဖွဲ့တွေအနေနဲ့သက်ဆိုင်သူတွေကိုတိုက်တွန်းပေးဖို့လဲကြေညာချက်မှာဖော်ပြထားပါတယ်။အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားလေးလကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေ4000ကျော်ရှိနေပြီးသူတို့အတွက်တောက်သုံးရီအပါဝင်အစားအသောက်ဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။
ကချင်ပြည်နယ်ဖားကားမြို့နယ်မုံဝမ်းကလေးနယ်မြေတွင်နုံကန်ကျူပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုတပ်ဆိုင်ရာကုမ္ပဏီတီးတီးကနေရောချင်းငွေတရောက်ကို3300ကျပ်စီရုပ်ပေးခဲ့တယ်လို့ဒေသခံတွေနဲ့ဖားကားချေစာအရက်ဖက်ဖွဲ့စည်းတွေကပြောပါတယ်။ဧပြီလ22ရက်နေ့ကအဆိုပါနုံကန်ကျူပေါမှုကြောင့်ကုမ္ပဏီဝန်ထမ်း54ဦးပါဝင်အနီးနားမှာလွတ်လွတ်ကန်နေသူဥယျာဉ်100နီးပါးပျောက်ဆုံးခဲ့တယ်လို့ဖားကားချေစာ Greenland တဘာဝထိန်းသိမ်းရေးဖွဲ့ကသာဝန်ခံကိုနောင်လတ်ကဆိုပါတယ်။မော်ဝမ်းကလေးနယ်မြေတွင်နုံကန်ကျူပခခြင်းကြောင့်တိတ်ဆုံးသွားတဲ့လူတွေထဲမှာရုပ်အလောင်း9လောင်းကသာရှာဖွေတွေ့ရှိခဲ့ပြီးရန်ရှိတဲ့တိတ်ဆုံးသူရုပ်အလောင်းတွေဆက်လက်ရှာဖွေဖို့အခက်အခဲရှိနေတဲ့အတွက်ရှာဖွေရေးလုပ်ငန်းတွေကိုဧပြီလ25ရက်နေ့ကရပ်တန့်လိုက်ပြီးဖြစ်ပါတယ်။ဖားကားမြို့နယ်ထဲမှာ2019ခုနှစ်မှာမြေပြုံမှု3ကြိမ်ဖြစ်ပွားခဲ့ပြီးအခုဖြစ်စဉ်ဟာလူသေပျောက်ထိခိုက်အများဆုံးလည်းဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းရပ်ပခတိုင်းယုံဆိုင်ရာတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့လေးလောင်းပြိုင်လူတက်မှုမှာပါဝင်ပတ်သက်ဖွယ်မတင်ကသူကိုကြောက်မဲမြို့နယ်မှာဖမ်းဆီးခဲ့ပါတယ်။ဧပြီလ29ရက်နေ့မနေ့ပိုင်းကလူတက်မှုတရခန်းလူတန်တရားရှိသူအသက်50အရွယ်အမျိုးသားတဦးကိုကြောက်မဲမြို့နယ်မှာရဲတွေဖမ်းဆီးရမိပြီးလက်ရှိမှာတော့တရခန်းနဲ့ပတ်သက်ဆက်နွယ်သူတွေကိုစစ်ဆေးမှုတွေပြုလုပ်နေတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှရဲမှူးချုပ်ဇော်ခင်မောင်ကပြောပါတယ်။ဧပြီလ28ရက်ညတကောင်ရက်အချိန်မှာတောင်ကြီးမြို့ကန်တိုင်ရက်ွက်မှာရှိတဲ့မင်းဖြူနှကောင်တိုင်းရင်းဆေးတိုက်ကအိမ်မှာအနုကြမ်းစီးခံရပြီးကလေးငယ်အပါဝင်အိမ်ရှင်မိသားစု3ယောက်နဲ့အိမ်အကူ1ယောက်စုစုပေါင်း4ယောက်တပ်ဖြတ်ခံခဲ့ရတယ်လို့ရှင်ငွေလက်ဝတ်ရတနာတန်ဖိုးချက်သိန်းပေါင်း1500ကျော်ကိုပါတပြတ်တိုက်ယူသွားခဲ့ပါတယ်။
တနင်္လာနေ့တိုင်းဒေသကြီးရေဖီမြို့နယ်တွင်မွန်မြစ်တပါတီနဲ့ KNU တို့အငင်းပွားနေတဲ့နယ်မြေအဲရီယာမှာမကြာခဏမိုင်းပေါက်ကွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ဘက်စည်းတွေသွေးဆုံညှိနှိုင်းဖြေရှာဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးနေထိုးဦးကပြောပါရယ်။ဧပြီလ23ရက်နေ့မှာအလဲစကန်းကြေးဝါဒေသခံမျိုးသမီးတို့မြေမြုပ်မိုင်းနေမိပြီးဘယ်ဘက်ခြေထောက်တန်ရာရရှိခဲ့ပါရယ်။မိုင်းကိစ္စကိုဖြေရှင်းဖို့ပြည်နယ်ဆိုရနဲ့စိုင်းစစ်ဌာနချုပ်တို့ပါဝင်လာနိုင်စေဖို့ကိုအမြန်ဆုံးညွှန်ကြားချက်ပေးနိုင်ဖို့အတွက်ပြီးခဲ့တဲ့မလက NRPCC မှာစာရေးသားပေးပို့ခဲ့တယ်လို့မွန်ပြည်ပါတီဘူကော်မတီဝင်နန်းအောင်မငေးကပြောပါရယ်။2018ခုနှစ်အောက်တိုဘာလကနေဒီကနေ့ထိလက်ရှိရေပြည်မြို့နယ်လေစခန်းကျေးရွာနေတဝိုက်မှာမြေမြုပ်မိုင်း၅ကျင်းပေါက်ကွဲခဲ့ပြီးဒေသခံပြည်သူ၅ဦးထက်မနည်းတန်ရာရရှိခဲ့ပါရယ်။
ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်ထဲမှာတောက်ရေခတ်တဲ့ရေအားရစစ်စီမံကိန်းပြန်လည်စတင်မှာကိုမလိုလားတဲ့အတွက်ဧပြီလ29ရက်နေ့ကစပကြီးရွာသားတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီတစ်ပတ်အတွင်းလက်စစ်စွမ်းအင်ဝန်ကြီးဌာနရေအားရစစ်အကောင့်ထဲဖော်ရေဦးစီးဌာနကနေတောက်ရေခတ်တဲ့မှာရေအရင်းမြစ်တိုင်းတာရေးလုပ်ငန်းဆောင်ရွက်ဖို့အစီအစဉ်ရှိတာကြောင့်စီမံကိန်းပြန်လည်စတင်မှာစိုးရိမ်ပြီးဆန္ဒထုတ်ဖော်တာဖြစ်တယ်လို့ဥဆောင်ပါဝင်သူတဦးဖြစ်တဲ့စပကြီးရွာသားစောလေတော်ကပြောပါရယ်အဲ့ဒီနေရာဟာ KNU ထိန်းချုပ်နယ်မြေထဲမှာရှိနေပြီး
လက်ရှိအချိန်မှာကြီးဝချောင်းနယ်တောက်ရေခတ်ချောင်းစုံအနီး၃မိုင်အကွာမှာတော့ဧပြီလ၂၉ရက်နေ့ကစတင်ပြီးမြေသူတဦးတယောက်မှမသွားလာဖို့ကန်ယူတပ်မဟာနဲ့တပ်ရင်း၅ကအမိန်ထုတ်ပြန်လိုက်ပါတယ်။တောက်ရေခတ်ချောင်းပေါ်မှာတောက်ရေခတ်တဲ့နယ်နဲ့ရေအားရစစီမံကိန်းတစ်ခုဆောက်လုပ်ဖို့အစိုးရရဲ့
ယခင်လျာထားချက်ရှိနေပြီးတောက်ရခန်နစ်ကပြည်ခရရဲ့2030ခုနှစ်ကလေပတ်နေပြီဖြစ်ပါတယ်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကင်းတလင်းကျေးရွာကခူမီချင်းတိုင်းရင်သား50ကျော်ကိုရခိုင်လက်နက်ကင်တပ်ဖွဲ့
ကိုသူတို့ရဲ့နိုင်ငံရေးရည်မှန်းချက်ပေါ့နော်သူတို့တိုက်ချင်တာတိုက်တာတိုက်တာတပိုင်းထားပါဒါပေမဲ့ဒီလိုအရသားတွေကိုတော့ခုတော့မလုပ်ပါနဲ့လို့ပြောချင်တယ်ကြာမကြသေးခင်ရပ်ပိုင်းကအဲ့ဒီ52ဦးထဲကနှစ်ဦးဟာထပ်ပြေးလွတ်မြောက်လာပြီကြံရှိတဲ့52ဦးကတော့အေအေးသက်ဖွဲ့ရဲ့ခိုင်းစေတဲ့လုပ်ကိုလွတ်ကန်ပေးနေရတဲ့အပြင်အစာရေးစာလည်းမလောက်မငှနဲ့စားတော့နေရတယ်လို့ဦးစောမြကဆိုပါတ
ကိုကိစ္စနဲ့ပတ်သက်ပြီးတော့အေးအေးဖွဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံခိုင်တုကကတော့အေးအေးနေနဲ့တိုက်ပွဲကြပိတ်မိတဲ့ရွာသားတွေကိုနေစာဘက်ကိုကယ်ထုတ်ခြင်းတာဖြစ်ပြီးဘယ်သူမှအတင်းကြခေါ်ဆောင်တာမျိုးမရှိဘူးလို့ပြောပါတယ်အဲ့ဒီလိုခေါ်သွားတာတော့မရှိဘူးဗျအဲ့ဒီမှာကန်တလန်ဘက်ကလည်းတော့ဒီလူလူတို့တွေအဲ့မှာဗမာစစ်တပ်ကလည်းနေကြီးနဲ့ကြည့်တဲ့အခါသူတို့ဒီဟိ
ဒီရာတို့လောက်အဲ့ဒီမှာဒီသမာဓိတရရဲ့လက်လက်ကြီးတန်းကိုပခန်းနိုင်လို့သူတို့ဒီတိုးတိမှာပုံအောင်နေကြတဲ့လူတွေကိုလေစားဖက်ကိုအရောက်စနတော့အဲ့ဒီမှာခေထုတ်ပြလိုက်တာလို့ဆိုတော့အဲ့ဒီလူတွေကတော့အခုတည်းကနေသားနားမှာရှိကြတော့ဘူး။အခုလက်ရှိမှာလဲခူမီချင်းတိုင်းတန်း52ဦးလွတ်မြောက်ရေးတွေ့ချင်းလူမျိုးတိုင်းဝန်ကြမှာလူမှုကွန်ရက်ဆံမျက်နှာကနေလှုပ်ရှားမှုတွေလှုပ်ဆောင်နေကြပါတယ်။ ပြီးကြတဲ့ဧပြီလကွန်ပိုင်းကလည်းမြန်မာသမ္မတဆိုင်အားသထောင်ကချင်းမြင့်တဲ့တောင်ပိုင်းမတူပြီးမြို့နယ်ကိုရောက်ရှိလာပြီးပလက်ဝါမြို့နယ်ဘက်ကိုဆိုင်အားတိုးချဲ့ထားပါတယ်။အဲဒါကြောင့်မို့ဒေသခံပြည်သူတွေကစစ်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်။
ဆက်ပြီးတော့သမရဦးသိန်းစင်အစိုးရလက်ထက်တုန်းကသိန်းစီခံခဲ့ရတဲ့ဒေသခံတွေရဲ့လေယာဉ်မြေတွေကိုစစ်တပ်ကနေအတုံးမပြုရင်ပြန်လည်ဆွတ်လွတ်ပေးဖို့အမိန့်ထုတ်ပြန်ထားတာရှိပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်မှာတော့ကော့ဖ်ကွင်းတိုးချဲ့ဖို့ဆိုပြီးဒေသခံတွေရဲ့လေယာဉ်မြေတွေကိုတန်ချက်ကတက်ကနေသိမ်းဆီးခဲ့ပြီးသိမ်းဆီးမြေတွေကိုပြန်လည်မဆွတ်လွတ်ပေးသေ ဆနေအုပ်စုခေခမ်ယွာကယွာသားရိဟာမိမိတို့လေယာမီသွားဖို့လမ်းမှာတန်ချက်ကတက်ကမြောင်ကြီးတူပြီးကထားတာကြောင့်လေယာမီသွားလာဖို့အခက်အခဲဖြစ်နေတာဖြစ်ပါတယ်အဲ့ဒီအတွက်လေဓမ္မရိသွားရောက်တောင်းဆိုခဲ့ပေမဲ့အချက်အမိန့်ကြောင့်ဆိုပြီးတက်ကလေယာသွားလာအတွက်မစီစဉ်ပေးတာကြောင့်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကယွာသားရိစုပေါင်းပြီးလေယာသွားလာအတွက်မြောင်ဖို့ခဲ့ကြတာဖြစ်တယ်လို့ခေခမ်ယွာ ကျွန်တော်တို့သွားလာရခဲ့လို့မြောင်းပြည်ပြန်ပေါ်ပေးဖို့သွားပြီးတောင်းစုလဲတက်ကညင်းခဲ့တယ်အဲ့ဒါကြောင့်ကျွန်တော်တို့ဧပြီလ19ရက်နေ့ကနောင်ခမ်းရွာသားတွေစုပြီးတော့မြေသွားဖို့တယ်အဲ့ဒီနေ့ကသူတို့လာကြည့်သေးတယ်ဘာမှတော့မပြောရဲဘူးနှစ်ဆယ်ရက်နေ့ကျမှလုံခြုံရေးစစ်သားအင်အားကြီးချပြီးတော့ဘက်ခူကားကြီးတွေနဲ့ရွာသားတွေပြန်ဖူးထားတဲ့မြောင်းကိုပြန်သွားတူးတယ်သွားလာရေးအတွက်အရန်ခက
ီလာတဲ့ ဒီမြေရာတွေကိုဒေတာခန်လူထုကိုပြန်လည်ဆွလွတ်ပေးဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝန်လန်ခမ်ကနှစ်ထောင်ဆယ့်ဆွန်လနှစ်ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်အမျိုးသားလွတ်တော်အထမပုံမှန်အစည်းအဝေးနဲ့ခရိုင်အစည်းအဝေးတွင်မှလည်းတင်ပြခဲ့ပြီးဖြစ်ပါတယ်ခရိုင်မြေစစ်အနေနဲ့ပြန်လည်ဆွလွတ်ဖို့ဆုံးဖြတ်ပေးပြီးဖြစ်ပေမဲ့ဒီနယ်အဆင့်ကနေတပ်ပိုင်းကိုတင် မန်းတော်ကပြည်သူကိုချစ်တဲ့တပ်မတော်ဆိုရင်ဒါပြည်သူတွေကိုငဲ့ညာတင်ပါလေဒီလိုအကဲကဲရှိနေတဲ့ပြည်သူတွေညံ့မြေတွေကိုအလင်းမြတ်စွာနဲ့ပြန်လဲဆလုပ်ပေးတင်ပါလေလို့ထတော်မှချက်ပြုလိုပါလေ
ဒီမြေတွေဟာပုံစံ105ရှိပြီးသားကောက်ကွင်းပိုင်မြေဖြစ်တဲ့အတွက်ပြန်လဲမဆွတ်လွတ်နိုင်ဘူးလို့တန်ချက်ကတက်ကပူကြီးတဦးကပြောဆိုခဲ့ပေမဲ့အဲ့ဒီမြေတွေကိုအကွက်ချပြီးပြန်လဲအောင်စားနေတာကြောင့်ပိုင်ရှင်ထံပြန်လဲအနံပေးဖို့ဧပြီလ5ရက်နေ့ကလည်းလေယာမြေပိုင်ရှင်တွေကလာရှိုးမြို့မှာဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်စစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်နိုင်ဖို့ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီကနေအစိုးရကိုတောင်းဆိုလိုက်ပါတယ်။ဖကတ်မြို့နယ်မော်ဝမ်ကလေးနယ်မြေအတွင်းနှွန်ကန်ကျိုးပေါမှုကြောင့်အသက်ဆုံးရှုံးခဲ့ရသူကုမ္ပဏီဝန်ထမ်း54ဦးကိုကုမ္ပဏီအသီးသီးကရော့ချင်းငွေတယောက်ကို7,300စီပေးအပ်ခဲ့ပါတယ်။
တော်ရရှိတဲ့ခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တိုင်းရှိဆိုင်ဖီဘာဝိုင်းတော်သားတွေစီစဉ်ထုတ်လွှင့်တဲ့တန်ရင်သတင်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ထုတ်လွှင့်ပြီးသမျှအစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@vnews.com ကိုစာရေးသားပေးပို့နိုင်ပါတယ်။စာရိုက်ကတစ်ဆင့်ဆက်တွေ့ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ခုတော့ကြံစည်နေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါ။
ဗင်နီဇွဲလာနိုင်ငံမှာအာဏာသိမ်းမှုကြိုးပမ်းမဲ့သူဘယ်သူမှမဆိုစန့်ကျင်ကြဖို့တမန်နီကိုလတ်စ်မာဒူရိုကစစ်တပ်ကိုဒီနေ့ပဲတိုက်တွန်းပါတယ်အထက်ခံကောင်းဆောင်ဝါဂွာဒိုကစစ်တပ်ကိုပဲပြောင်းလာအောင်စီရင်ပြောဆိုမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပြင်မှာပဲတမန်ကအာဏာကိုဆက်လက်ချုပ်ကန်ထားဖို့ကြိုးပမ်းနေရလည်းဖြစ်ပါတယ်နေရကျလမ်းမမှာဆန္ဒပြအုံချောင်းမှုတွေကြုံခဲ့ရပြီးနောက်ရုံးမြင့်တန်ကြားကနေစစ်ကောင်းဆောင်နေတဲ့သူဖြောချတဲ့မင်းငွန်းနဲ့မှာတော့တိုက်ပွဲတစ်ခုနဲ့ရင်ဆိုင်နေရပြီးစိတ်ထက်ခိုင်မာမှုရှိဖို့သစ္စာပေါင်းသူတွေအာဏာသိမ်းဖို့ကြိုးပမ်းသူတွေကိုရင်ဆိုင်တိုက်ပွဲဝင်ဖို့စစ်တပ်ကိုတိုက်တွန်းနေတာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုကိုစုံစမ်းခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့ထွက်ဆိုဖို့ညှင်းဆုပ်ခဲ့တဲ့ရှင်းနေချုပ်အနေနဲ့မကြာခင်တာဝန်ခံမှုကိုပြသမယ့်အခြေရောက်လာလိမ့်မယ်လို့ဟောလုတ်တော် DIA ကော်မတီဥက္ကဋ္ဌဂျေရွန်နယ်စလာကသတိပေးလိုက်ပါတယ်။ရှင်နယ်ချုပ်ဝီလျံဘာကသမ္မတကိုရင်ဆိုင်မှုပြက်ကွက်ခဲ့တယ်လို့ခြေခံဥပဒေအတွက်အန်တီကြီးမားတဲ့လုံရက်တစ်ခုကိုကျူးလွန်ခဲ့တယ်လို့လည်းဒီမိုကရက်ကိုစီတူဖြစ်တဲ့လွတ်တော်ဥက္ကဋ္ဌကရှင်းနေချုပ်မပါဘဲလုပ်ခဲ့တဲ့ဒီနေ့ချမ်းသာပွဲအတွင်းမှာပြောဆိုလိုက်တာပါ။ယူအန်နိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေယာယီဖယ်ရှားထားတာကိုရပ်ဆိုင်းပြီးအမေရိကန်ကစီးပွားရေးတံခတ်မှုတွေတိုးမြင့်သွားဖို့ပြင်ဆင်နေပါတယ်။ယူအန်နိုင်ငံကရေနံတွေကိုအဓိကဝယ်ယူတင်သွင်းနေကြတဲ့နိုင်ငံ၈နိုင်ငံကိုယာယီခွင့်ပြုထားတဲ့အစီအစဉ်ကိုလည်းအမေရိကန်ကအဆုံးသတ်တော်မှာပါ။အမေရိကန်နိုင်ငံချဲဝန်ကြီးမက်ပွန်ပီယိုကတော့ UN အစိုးရပေါ်အပြင်းထန်ဆုံးဖိအားပေးတော်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံချဲဌာနကလည်း UN နိုင်ငံကနေပြည်ပကိုရေနံလုံးဝမတင်ပို့နိုင်ဖို့နိုင်ငံကအကျံပတ်ဝါဒနဲ့ရေနဲ့ပြပခတ်တွေကိုထောက်ပံ့ကူညီတိုင်းမလုပ်နိုင်အောင်အကောင့်ထက်ပေါ်ဆောင်ရွက်တဲ့အစီအစဉ်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အင်းအပြင်ဆန်ကလုံးမုန်တိုင်းလမ်းကြောင်းတင့်နေတဲ့အိန္ဒိယနိုင်ငံရှေ့ဘက်ကယူရန်ကလူပေါင်းတန်းဒီပေါက်ကိုအာနာမန်နီကပြည်လူရာပြောင်းရွှေ့ပေးထားပါတယ်။ဘင်္ဂလားပြည်လယ်ပေါ်မှာတက်ခတ်နေတဲ့ဖနီလွန်နာမည်ရတဲ့ဆန်ကလုံးမုန်တိုင်းဟာတောက်ကြတဲ့နေ့လပိုင်းဒီတိုင်းလုံးတနားကြီး128မိုင်နီးပါးနဲ့ဝင်ရောက်လာမှာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်ဦးပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရည်မှုကကိုရန်နိုင်ဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာတော့ဝိုက်တက်စောညက်ဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းဒိုမီတာ3040 58ကနေထုတ်လွှင့်ခဲ့တာပါ VOA သောရရှင်တွေအားလုံးနဲ့မြန်မာပြည်သူသားအားလုံးစိုးရိမ်မှုကင်းစွာနဲ့ပျော်ရွှင်နိုင်တဲ့ညတစ်ညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.